Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်စက်တင်ဘာလ17ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီခန့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို9.24 4051နဲ့ లై လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တားညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့အမေရိကန်နဲ့ဗီယက်နမ်ကြားဆက်ဆံရေးကိုအလုံးစုံပါတဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးအဖြစ်တိုးမြှင့်လိုက်တယ်ဆိုပြီးတော့အမေရိကန်သမ္မတကကြီးညာပါတယ်။နောက်ယူကရိန်းနိုင်ငံတောင်ပိုင်းရှီလန်းစစ်ပင်နယ်ပြင်မှာယူကရိန်းတပ်တွေကပြီးခဲ့တဲ့ပတ်တွင်းမှာတံပြန်ထိုးစစ်ဆင်ခဲ့ပြီးတော့အရှေ့ပိုင်းဘတ်မြူကအနီးမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဇယ်လန်စကီးကတင်းဦးနေနေမှာပြောဆိုပါတယ်။စရတဲ့ထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုတားညူကြီးဒီကနေ့မကြခင်ကြားကြမှာတွေထဲမှာတော့
ဟောဂျိုးဘောကဘုံကြီးစခန်းကိုဝင်ပြတာဘိုက်ဘောမရှိဘူးဒီတိုင်းလေ
အခုကြားကြရတာကတော့စကိုင်းတိုင်းရင်းမပင်နဲ့ပလဲအခြေအနေပါဒီအကြောင်းကိုဖားပုတ်ခိုင်လေကြောင်းတိုက်ခိုက်မှုသတင်းပေးဒီမိုကရေစီဆွေးနွေးကမ်းမတိုင်မီမှာကြားကြရမှာပါဒုတိယပိုင်းနာယူဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမပြီးပါပေးစာနဲ့ထူးခြားစံပြသတင်းများစတဲ့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တို့တင်ပြပေးကြပါပါ။
အမေရိကန်ပြည်တော်စုနဲ့ဗီယက်နမ်နိုင်ငံကြားဒီအလုံးစုံပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးဖြစ်နေတိုးမြှင့်လိုက်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းတင်းနေနေမှာတီးပြပြောဆိုပါတယ်။ဗီယက်နမ်နိုင်ငံဟာဒီလအတွင်းပြိုင်ဘက်တရုတ်နဲ့လည်းအစစ်မြေတနမန်စီဆက်ဆံမှုထားတဲ့နိုင်ငံဖြစ်ပါတယ်။ဒီသူ့အနေနဲ့ခိုင်ခိုင်မာယူဆထားတဲ့အခုလိုမျိုးအလွန်တရာအရေးကြီးတဲ့အချိန်မျိုးမှာဗီယက်နမ်နဲ့အမေရိကန်ဟာအရေးကြီးတဲ့မိဖက်တွေဖြစ်ကြပါတယ်လို့ဗီယက်နမ်မျိုးတော်ဟန်ဝိုင်းကိုဆဲရောက်လာတဲ့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်ဗီယက်နမ်မျိုးတော်ကိုရောက်တဲ့အမေရိကန်သမ္မတကိုတောင်းပန်ပြကြူဆူခဲ့ကြတယ်လို့သူရောက်ရှိချိန်မှာပဲသူပါတဲ့ကားတန်းကိုမြို့ကန်ထောင်ပေါင်းများစွာကလည်းထွက်ကြည့်ပါတယ်ဗီယက်နမ်ခေါင်းဆောင်ကြီးဟိုချီမင်းရဲ့စိတ်ဓာတ်နဲ့ဗီယက်နမ်နိုင်ငံဟာအမေရိကန်နဲ့တခြားနိုင်ငံတကာမိဖက်တွေနဲ့ဆက်ဆံရေးကိုဆက်ပြီးတော့တိုးမြှင့်သွားမယ်လို့ဗီယက်နမ်နိုင်ငံရဲ့အာဏာအကြီးဆုံးကွန်မြူနစ်ပါတီရဲ့ထွေထွေတွေးမှုဖြစ်တဲ့ Nguyen Phu Trong ကပြောပါတယ်ဗီယက်နမ်ဟာမိတ်ဆွေနိုင်ငံစိတ်ချရတဲ့မိဖက်ဖြစ်တယ်လို့ပဲနိုင်ငံတကာအတိုင်းအဝန်မှာတာဝန်ယူမှုရှိတဲ့နိုင်ငံလည်းဖြစ်တယ်လို့သူကပြောပါတယ်အမေရိကန်ပြည်တော်စုဟာပစိဖိတ်ဒေသတိုင်းပြည်တစ်ခုဖြစ်တယ်လို့ပဲဒီဒေသကနေပြီးတော့ဘဲမှထွက်သွားစရာမရှိဘူးလို့သမ္မတဘိုင်ဒန်ကပြောဆိုပြီးတော့အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးခိုင်မြဲဖို့တိုးမြှင့်ဆောင်ရွက်လာပါတယ်တိယစီပွားရေးနှုတ်ကွေးမှုသမ္မတရှီကျင်းပင်ရဲ့အာဏာချုပ်ကိုက်မှုတွေကြီးမားလာတဲ့အချိန်မှာပဲဗီယက်နမ်နဲ့ကမ္ဘောဒီးယားပါဝင်ဒေသတွင်းနိုင်ငံတွေကိုအမေရိကန်အဝင်းဝိုင်းတွေကိုပို့ပြီးတော့ထည့်သွင်းနိုင်ဖို့အမေရိကန်ဆွေးရဘက်ကသုံးသပ်ရှုမြင်ကြိုးပမ်းလာပါတယ
်။လူပေါင်း2000ကျော်သေဆုံးသွားလောက်တဲ့ငလျင်ကြီးတောက်ချာနေညကမော်ရိုကိုနိုင်ငံမှာလှုပ်ခဲ့ပြီးတဲ့နောက်အပြက်စီးပုံကြမှာအသက်ရှင်နေတဲ့သူတွေကိုကယ်ဆယ်ဖို့ကြိုးစားနေချိန်မှာပဲပြင်းအားတုံးတန်းမှကိုရှိတဲ့ငလျင်ငယ်တစ်ယောက်ကတင်းငွေနဲ့မှလှုပ်ခတ်သွားခဲ့ပြန်ပါတယ်။ပြန်6တက်မှရှိရှိတဲ့အဲ့ဒီငလျင်ကြီးကြောင့်လူပေါင်း3သိန်းကျော်အပေါ်တက်ရောက်မှုရှိလိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းလိုက်ပါတယ်။ကစားရေးလုပ်တွေကနေကွေးနေတယ်လို့လူမှုမီဒီယာပေါ်မှာမော်ရိုကိုနိုင်ငံသားတွေကပြောနေကြပါတယ်။အဆောက်အဦပျက်စီးတွေအောက်တူပြီးလူတွေကဲဖို့အလို့ငို့အရေးကြီးဖြစ်နေတာကျွန်တော်တို့သိပါတယ်လို့နယ်စည်းမထကစားရေးသမားများအဖွဲ့ကိုထူထောင်သူအာဒော့ဖရေစီကပြောပါတယ်။ဒါပေမဲ့ဒီအဖွဲ့ကမော်ရိုကိုကိုသွားရောက်ကယ်တင်နိုင်မှုမော်ရိုကိုအစိုးရရဲ့ခွင့်ပြုချက်ကိုပြည်ထောင်နိုင်ငံပါရီမြို့မှာတောင်းတင်ရင်စောင့်နေရတာပါအပြက်စီးတွေအောက်မှာလူတွေကတေဘေးကိုရင်ဆိုင်နေကြပါတယ်ဒါပေမဲ့သူတို့ကိုကယ်တင်ဖို့ကျွန်တော်တို့ဘာမှမလုပ်နိုင်ဖြစ်နေပါတယ်လို့သူကဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတော့အကူအညီပေးဖို့ချက်ချင်းပဲမော်ရိုကိုကိုဆက်သွယ်ခဲ့ပြီးသွားဖို့အဆင်သင့်ဖြစ်နေပါပြီလို့ CNN ရုပ်မြင်သံကြားကိုပြောပါတယ်
ယူကရိန်းနိုင်ငံရဲ့တောင်ပိုင်းရှီလန်းစစ်မြေနယ်ပြင်မှာယူကရိန်းတပ်တွေဟာပြီးခဲ့တဲ့ပတ်တွင်းမှာတံပြန်ထိုးစစ်ဆင်ခဲ့ပြီးတော့အရှေ့ပိုင်းဘတ်မြူကအနီးမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကတနင်္ဂနွေနေ့မှာပြောပါရယ်ယူကရိန်းရဲ့3လကြာတံပြန်ထိုးစစ်မှာအရှေ့ကျန်းတဲ့တောင်ပိုင်းမှာဒဇုံတရာအသာရနေတယ်ဆိုတဲ့တာဝန်ရှိသူတွေကအကဲဖြတ်ပြောဆိုနေကြမှာပဲယူကရိန်းသမ္မတကလည်းအခုလိုမျိုးမှတ်ချက်ပြီးပြောဆိုလာတာပါပြီးခဲ့တဲ့9ရက်တာကာလအတွင်းအရှေ့ကျန်းတာဗီရီယာဒေတာမှာရှေ့ကိုတိုးနိုင်ခဲ့တယ်လို့ဘာမြူဒေတာမှာလည်းလှုပ်ရှားမှုတွေရှိနေတယ်လို့သမ္မတဇယ်လန်စကီးကညပိုင်းဗီဒီယိုမိန့်ခွန်းမှာပြောထားပါတယ်။တချိန်ထဲမှာတော့ယူကရိန်းနိုင်ငံရှေ့ကျန်းမှာတည်ဆုံခဲ့ရတဲ့နိုင်ငံတကာအကူအညီပေးရေးလှုပ်သားတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြည်ခွေတဲ့အကြောင်းယူကရိန်းသမ္မတကပြောပါတယ်။ဒုံးချက်ဒေတာမှာအကူအညီကစားရေးလုပ်နေတဲ့အဖွဲ့ဝင်ရင်တစင်းကိုရုရှားကပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကနေဒါလူမျိုးအန်တိုနီ Inek နဲ့ Spain နိုင်ငံသား Emma အဂူလူသိဆုံးပြီးတော့နှစ်ဦးစုစုဝါထိကတဲ့ရန်ရခဲ့တယ်လို့အနာပိုင်းကထုတ်ပြန်ထားပါတယ်။ဒလူရုရှားရဲ့တိုက်ခိုက်မှုကိုကြည့်မယ်ဆိုရင်ယူကရိန်းစစ်ဟာလူသက်တွေကိုတန်ဖိုးထားတဲ့ကမ္ဘာကြီးကလူတိုင်းလူတိုင်းနဲ့ပတ်သက်နေတဲ့ဆိုတာကိုပြနေတာပဲဆိုပြီးတော့ယူကရိန်းသမ္မတကမနေ့ညနေပိုင်းသူ့ရဲ့မေးခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်
။ယူကရိန်းနဲ့မဟာမိတ်တွေကတရားမဝင်ဘူးလို့ပြောတဲ့ရုရှားသိမ်းပိုက်နယ်မြေဒိုနက်စ်ဒေသကဒေသဆိုင်ရာရွေးကောက်ပွဲမှာမဲယုံတွေကိုပိတ်လိုက်ကြပါပြီ။ရုရှားရဲ့ဒေသ89ခုမှာလည်းရွေးကောက်ပွဲတွေကိုကျင်းပခဲ့တာပါ။မက်ဆနာရှင်တွေကဒေသအလိုက်အုပ်ချုပ်ရေးမှုတွေလွှတ်တော်ကိုယ်စားလှယ်တွေအတွက်မဲပေးခဲ့ကြတယ်လို့မြို့တွေနဲ့ municipal council အဖွဲ့ဝင်တွေအတွက်ပါမဲပေးခဲ့ကြတာပါရုရှားကမနေ့ကတိမ့်ပိုက်ခဲ့ပြီးသူ့နယ်မြေဖြစ်သွေးသွင်းခဲ့တဲ့ယူကရိန်းနယ်မြေ၄ခုမှလည်းမဲပေးခဲ့ကြပါတယ်အဲ့ဒီဒေသ၄ခုကတော့ Donetsk, Kherson, Luhansk, Zaporizhia တို့ဖြစ်ကြပါတယ်2014ခုနှစ်ကတည်ယူသွားခဲ့တဲ့ Crimea ဒေသလည်းဒီလိုမဲပေးရမှာပါဝင်ပါတယ်ရုရှားဒေသအများစုနဲ့ယူကရိန်းကရုရှားသိမ်းပိုက်ဒေသတွေမှာတော့မဲယုံတွေကိုတောက်ချာနေကစဖွင့်ခဲ့ပြီးသုံးရက်မဲပေးနိုင်ခဲ့ကြပါတယ်။တနင်္ဂနွေနေ့မှာပြီးဆုံးသွားပါတယ်။တခြားချို့နေရာမှာတော့တနင်္ဂနွေတရီအထက်မဲပေးနိုင်ခဲ့ကြတာပါ။မော်စကိုပါဝင်ရုရှားရဲ့ဒေသ20ကျော်မှာတော့အွန်လိုင်းကနေမဲပေးတာကိုခွင့်ပြုထားပါတယ်။ဒါပေမဲ့ဒီလိုမဲပေးတာအပွင့်လင်းမြေသားမှုနယ်ပြည်မဲခိုးဖို့လွယ်တာကြောင့်အတိုက်ခံတွေကတော့ကြဲကြဲပြန့်ပြန့်ဝေဖန်ကြပါတယ်။
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133 540 kHz 4133 551 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ဒေသတွင်းက ECOWAS အနောက်အာဖရိကနိုင်ငံများစီးပွားရေးအဝင်အဝင်နဲ့အတူပဲနိုင်ဂျာနိုင်ငံကိုစီးရီးယားကျူးကျော်နိုင်ကြီးပြင်ဆင်မှုအနေနဲ့အနောက်အာဖရိကတိုင်းပြည်အတော်များများကအတော်များများမှာပြည်သက်တက်တွေတက်ဖြန့်ချထားတယ်ဆိုပြီးတော့နိုင်ဂျာစစ်အာဏာသိမ်းအစိုးရကဆွဆွဲပါတယ်သူရဲ့ပိုင်းနဲ့အတွက်မှာရှိတဲ့ပြည်သက်တက်ဖွဲ့တွေရုပ်ပေးဖို့နိုင်ဂျာအစိုးရကအကြိမ်ကြိမ်ထုတ်ပြန်တောင်းဆိုနေတာပါပြည်သက်နဲ့နိုင်ဂျာဟာတချင်တို့ကမဟာမိတ်တွေဖြစ်ကြပြီးမဲ့လို့သမ္မတမိုဟာမက်ဘဇွမ်ကိုဇူလိုင်လ26ရက်နေ့ဖြုတ်ချခံခဲ့ရပြီးကလေးကအာဏာသိမ်းစစ်အစိုးရနဲ့ပြည်သက်ကြမှာဒီပြည်သက်တက်တွေနိုင်ငံတွင်းတည်ရှိမှုနဲ့ပတ်သက်ပြီးတော့တင်းတင်းမာမာဖြစ်နေပါတယ်။နိုင်ဂျာကိုတချင်ကကိုလိုနီပြုခဲ့တဲ့ပြည်သက်နိုင်ငံဟာအာဏာသိမ်းစစ်ဆွေးရကိုတရားမဝင်ဘူးလို့ပြောဆိုရတဲ့နောက်တင်းမာမှုတွေဖြစ်ခဲ့တာပါ။ဒေသတွင်းအစ္စလာမ်သဘုံတွေကိုနှိမ်နင်းဖို့အတွက်ပြည်သက်နဲ့ရှိခဲ့တဲ့ရေရှည်ဆက်ဆံရေးတွေကိုဆုံးသတ်ဖို့အင်းနီဂျေမာလီနဲ့ဘာကီနာဖာဆိုနိုင်ငံတွေကကြိုးပမ်းလာတယ်လို့ပဲပြည်သက်ဆန့်ကျင်ရေးလှိုင်းတဲ့အတူပဲနိုင်ဂျာအာဏာသိမ်းခေါင်းဆောင်တွေကလည်းအလားတူဆောင်းလာတာဖြစ်ပါတယ်။နိုင်ဂျာနိုင်ငံမှာထားတဲ့ပြည်သက်စစ်သည်1500လောက်နဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုမေးမြန်းရမှာတော့ပြည်သက်တက်ချထားမှုတွေနဲ့ပတ်သက်လို့ဘဇွမ်အစိုးရနဲ့ပဲညှိနှိုင်းဆောင်ရမှာဖြစ်တယ်ဆိုပြီးတော့ပြည်သက်သမ္မတမိုက်ခရွန်က G20 အစည်းအဝေးသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုတုံ့ပြန်ခဲ့ပါတယ်
။အီဂျစ်ရဲ့ငွေဖောင်းပွမှုနှုန်းကအော်ဟိုလာမှာ 39.8 ရာခိုင်နှုန်းရှိတယ်လို့အစိုးရစီးရင်တွေကတင်းငွေနေနေမှာပြလိုက်ပါတယ်။အာရဗ်ကမ္ဘာမှာလူအသိအများဆုံးဖြစ်တဲ့တိုင်းပြည်ဟာစီးပွားရေးကျတဲ့နဲ့ကြုံနေရပြီးဒီငွေဖောင်းပွမှုနှုန်းကသမိုင်းတစ်လျှောက်တစ်လအတွင်းတက်တဲ့အမြင့်မားဆုံးငွေဖောင်းပွမှုလည်းဖြစ်ပါတယ်။အရင်ဆန်းကျင်ကဂျူလိုင်လမှာတက်ခဲ့တာဖြစ်ပြီး 38.2 ရာခိုင်နှုန်းပါပြီးခဲ့တဲ့နှစ်စကလေးကဆိုရင်ဒေါ်လာနဲ့ငွေလဲနှုန်းကလည်းအီဂျစ်ငွေကတန်ဖိုးတက်ပွက်ကျသွားခဲ့တာပါစားတဲ့တောက်တဲ့ဈေးနှုန်းတွေကလည်းမနစ်ကတည်းက 61.9 ရာခိုင်နှုန်းတက်သွားခဲ့တယ်လို့နိုင်ငံတော်စီးရင်ဌာနကဆိုပါတယ်အီဂျစ်ကတင်သွင်းကုန်တွေပေါ်အားထားနေရတဲ့အတိုင်းပြည်ဖြစ်ပြီးရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ဆန္ဒရိက္ခာဈေးတွေတက်သွားတာလည်းအီဂျစ်စီးပွားရေးကိုအထိနာစေခဲ့ပါတယ်
ကမ္ဘာ့မြန်မာဆိုင်ရာကုလသမဂ္ဂညီလာခံကိုတယောက်ဖို့အတွက်အစ္စရေးကိုယ်စားလှယ်ဖွဲ့ဆော်ဒီနိုင်ငံကိုဆက်ရောက်နေပြီးတော့ဒါဟာအစ္စရေးတာဝန်ရှိသူတွေဆော်ဒီအာရေဗျနိုင်ငံကိုတရားဝင်ရောက်ရှိတာပထမဆုံးအကြိမ်ဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။ဒီဖွဲ့ကိုအစ္စရေးရှီအောင်ဒေသစီမံမှုအာဏာပိုင်အကြီးအကဲကဥဆောင်ပြီးတော့တန်တမန်တွေပါဝင်တယ်လို့အဲ့ဒီရာရှိကပြောပါတယ်။ဒါဟာနှစ်နိုင်ငံကြားဆက်ဆံမှုခီးစဉ်မဟုတ်တယ်လို့ခီးစဉ်တွေမှာတော့ကုလသမဂ္ဂဖွဲ့အနေနဲ့ဆော်ဒီတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိမရှိဆိုတော့ရှင်းလင်းလင်းမရှိသေးပါဘူး။ဒီပတ်ကင်နှစ်အစောပိုင်းကလည်းဆော်ဒီမှာလုပ်တဲ့ဗီဒီယိုဂိမ်းပြိုင်ပွဲတစ်ခုမှာအစ္စရေးကပါဝင်ခဲ့ဘူးတယ်လို့အမည်မဖော်လို့တဲ့အဲဒီရာရှိကပြောပါတယ်။အစ္စရေးနဲ့ဆော်ဒီအကြားအီရန်ပေါ်တန်တရားနဲ့ပတ်သက်ပြီးတော့အခုနှစ်တွေအတွင်းမှာသူအသေးသေးဆက်ဆံရေးတွေရှိနေတယ်လို့ယူဆရတယ်လို့ပဲနိုင်ငံဆက်ဆံရေးကိုပုံမှန်ပြန်ဖြစ်စေဖို့အမေရိကန်ကလည်းကြောင်းဝင်တွန်းအားပေးနေပါတယ်။ဆော်ဒီအနေနဲ့အစ္စရေးကိုဒီသာအတွင်းနိုင်ငံတစ်ခုဖြစ်နေတတ်မှတ်နိုင်တော့မှနှစ်ဖက်တရားဝင်ဆက်ဆံရေးရှိလာပြီမဲ့လို့ဒီလိုဖြစ်ဖို့အတွက်ကြီးမားတဲ့စင်ခေါ်ချက်တွေကလည်းရှိနေပါတယ်ခင်ဗျာ။
ဒီကနေ့ကျင်းပနေတဲ့ US Open နဲ့မြို့သား Final ပွဲစဉ်မှာဆာဗီးယားနိုင်ငံသား Djokovic နဲ့ရုရှားနိုင်ငံသား Daniil Medvedev တို့ရှင်းပြိုင်ကစားခဲ့ကြရမှာအခုသတင်းကြေညာပြီးမိနစ်ပိုင်းအလိုလေးမှာပဲ Djokovic ကမက်ဗီဒက်ကို 6-3-6-6-3 နဲ့သုံးပွဲပြအနိုင်ရရှိသွားပါတယ်။2021ခုနှစ်တုန်းကလည်းအခုလိုပဲ US Open Final မှာသူတို့နှစ်ယောက်တွေ့ဆုံခဲ့ပြီးအဲ့ဒီတုန်းကတော့မက်ဗီဒက်ကအနိုင်ရခဲ့တာပါ။ဒီပွဲက Djokovic အတွက်သမိုင်းမှတ်တမ်းဝင်ဖို့ကစားတင်ရတဲ့ပွဲလေးဖြစ်ပါတယ်။ Grand Slam လို့ခေါ်တဲ့ Australia ပြင်သစ် Wimbledon နဲ့ America Open Tennis ပြိုင်ပွဲကြီးတွေမှာ Djokovic ကစုအကြိမ်23ကြိမ်အခုအကျိန်နဲ့ပါဆိုရင်24ကြိမ်ရရှိလိုက်တာမို့စုအများဆုံးရရှိထားတဲ့အမျိုးသားတင်နစ်စမားဖြစ်သလိုအမျိုးသမီးတွေနဲ့ပါထက်ထွက်လို့ရှိရင်လည်းသူဟာပူးတွဲအများဆုံးရရှိတဲ့သူဖြစ်သွားခဲ့ပါပြီ။တနင်္လာနေ့မနက်ခင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့သူကြီးညာပေးခဲ့ကြတာပါ။အခုတော့စကိုင်းတိုင်းရင်မပင်ပလဲဘက်ကစီရေးအခြေအနေမတင်ပြပြီးမှဖပွန်တရင်နဲ့စကြပါတယ်ဖပွန်ခရိုင်အတွင်းမှာလည်းစစ်ကောင်စီက3ရက်အတွင်း၄ချောင်းကနေ8ချိန်တိုက်ခိုက်ခဲ့ပါတယ်ဒီတရင်အပြည့်စုံကို VOA တရင်တော့မအေးမှာကအခုလိုပြပို့ထားပါတယ
်ကရင်ပြည်နယ်ဖပွန်ခရိုင်ဒေသအခေါ်မုထရခရိုင် KNU တပ်မကထိန်းချုပ်နယ်မြေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကချင်းလင်းတိုက်ခတ်ရမှာလဲအရေးနှိမ့်မှုတွေဖြစ်ခဲ့တယ်လို့သူတို့အခြေချတက်ဆွဲထားတဲ့စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာကြောင့်လေတောင်းတိုက်ခတ်မှုတွေလက်နက်ကြီးနဲ့ဖြစ်ကူတာတွေလည်း၃ရက်ဆက်တိုက်လုပ်ခဲ့ပါတယ်ဒီ၃ရက်အတွင်းမှာတော့လေတောင်းတိုက်ခတ်မှု၈ကြိမ်လုပ်ခဲ့တာကြောင့်စာတင်ကျောင်းတွေဘာသာရေးအဆောက်အဦတွေထိခိုက်ခဲ့ပြီးအရက်သားကျောင်းစီယာတွေကျောင်းသားကျောင်းသူတွေ၄ဦးသေဆုံးပြီး9ဦးဒဏ်ရာတွေပြင်းထန်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီက VOE ကိုပြောပါတယ်
။6ရက်9ရက်8ရက်ပေါ့အဲဒီ3ရက်ပေါ့နော်ဒီစက်တင်ဘာ6-8မှာဖြစ်သွားတာပါဆို။3ရက်တွင်းပေါ့နော်စကားစားရဲ့လေကြောင်းတိုက်ခိုက်မှုဟာရှစ်ကြိမ်ပြုလုပ်ခဲ့ပြီးတော့အဲမှာကကျောင်းဆရာတယောက်နဲ့ကျောင်းသား2ယောက်နဲ့ဟောတောင်းတူဘောစီအေပီဆောင်းတော့ဆရာပါးပါမယ်
။ပြည်သူလူထုပိုင်းနေအိမ်ဆယ်လုံးဖျားရှစ်ခိုးကျောင်းတကျောင်းဝိပုစုတောင်းရကျောင်းဆောင်တဆောင်ထိခိုက်ပျက်စီးခဲ့ရတယ်လို့ကျေးရွာပေါင်း6ရွာကအသက်ဘေးလွတ်ဖို့အတွက်ထွက်ပြေးခဲ့ရတယ်လို့လည်းဆိုပါတယ်။ဖပွန်ခရိုင်နယ်ကစာတင်ကျောင်း17ကျောင်းလည်းပိတ်ထားရတယ်လို့လည်းပြောပါတယ်
။အဲ့ဒါလောကရဲ့စာတင်ကျောင်းရောပိတ်ထားပါလေခင်ဗျာ။ဟုတ်ကဲ့ကျေးရွာပေါင်း6ရွာကတော့စစ်ပေးလျှောက်နေရတယ်လောကရဲ့ချိန်မှာ
။ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ9နဲ့ဦးပေါင်းတပ်ဖွဲ့တွေကစက်တင်ဘာလ6ရက်နေ့ကခေပူအခြေဆိုင်စစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့ကျေးရွာတွေကလူတွေလုံခြုံစားတောက်နေတဲ့လေယာဉ်လုပ်ငန်းခွင်တွေစာတင်ကျောင်းနေရာတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းလူခွင့်ရေးလှုပ်ရှားသူတွေကဆိုပါတယ် KNU ထိန်းချုပ်နယ်မြေဒွေလုံးမြို့နယ်နာကိုမီကျေးရွာအုပ်စုအတွင်းမှာရှိတဲ့ထီးကော်တာကျေးရွာအတွင်းကိုလေကျောင်းတိုက်ခိုက်မှုလုပ်ခဲ့စဉ်တွင်အသက်13နှစ်အသက်14နှစ်အသက်16နှစ်အရွယ်ကလေးတွေသေဆုံးခဲ့ပြီးအသက်56နှစ်အရွယ်ကျောင်းဆရာတဦးလည်းသေဆုံးခဲ့ပါဗျ။ဒီတိုက်ခိုက်မှုအတွင်းမှာပဲအသက်6နှစ်ကနေ16နှစ်ကြားကလေး6ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါဗျ။နောက်ထပ်လူသောမြို့နယ်ထဲမှာလည်းလေကျောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့အတွက်စာတင်ကျောင်းဆက်တကျောင်းပိတ်ပြီးကျောင်းသားကျောင်းသူတွေလည်းထွက်ပြေးနေရပါဗျ။အခုဆိုရင် KNU တပ်မကထိန်းချုပ်နယ်မြေတစ်ခုလုံးကဒေသခံတွေဟာထွက်ပြေးနေရပြီးနေရပြန်ဖို့အတွက်အခက်အခဲတွေရှိနေသလိုစားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတယ်ဆိုပြီးကယ်ဆယ်ရေးလုံဆောင်နေသူတွေကပြောကြပါတယ်ရှင်
။မင်းရင်းမှာတင်ပြကြတာပါခုဆက်ပြီးရင်းမပင်ပလဲအခြေအနေကိုတင်ပြချင်ပါတယ်။စကိုင်းတိုင်းရင်းမပင်နဲ့ပလဲမြို့နယ်တွေမှာစစ်ကောင်စီကလေချောင်းကနေတိုက်ခိုက်ခဲ့ပါတယ်။စစ်တပ်ကနယ်မြေရှင်းလင်းရေးစလုပ်တော့မလားလို့လည်းဒေသခံတွေကစဉ်းစားနေကြပါတယ်။ရင်းမပင်နဲ့ပလဲအခြေအနေကိုနန်းနောင်ကတင်ပြပေးမှာပါ။
စကိုင်းတိုင်းရင်းမပင်မြို့နယ်ကပိုင်ကျဲရွာအနီးအလောင်းတော်ကတ္တပကာလမော်ရှိပွင့်ကြီးရင်ရနာစခန်းကဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့စစ်စေရေးဂိတ်ခုကိုစက်တင်ဘာ10ရက်နေ့နေ့လယ်ပိုင်းမှာစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။လေကြောင်းကပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တအူးတန်ရာရရှိခဲ့ပြီးတော့နေမြေရှင်းလင်းတာမရှိသလိုတိုက်ပွဲဖြစ်တာမရှိဘဲပစ်ခတ်တာလို့ရင်းမပင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တအူးကအခုလိုပြောပါတယ်
။ရင်းမပင်မှာလေကြောင်းတိုက်ခတ်မှုတစ်ခုလုပ်သွားတာဟုတ်ပါတယ်ဗျ။ဒီတော့ငါအဲ့ဒီလောင်းတော့ပြဖို့တောင်းကြိုးပေါ်ကပွင့်ကြီးစခန်းကိုဝင်ပြတာ။ဘိုက်ပွဲမရှိဘူးဒီတိုင်းလည်းဟိုသူတို့တရင်ရလာပြီတဲ့ထင်တော့ပဲ။ဘာမှထိပ်ပြမှုမရှိဘူးဒီမှာအဲ့ဒီနေရာမှာစစ်တပ်လည်းမရှိဘူးပေါ့နော်။ဟောရဲဘော်တက်ပြီးပြရတော့လက်ကွက်ကိုဟို စီချွတ်သွားတယ်အခုလောလောဆယ်ဆီဝကူတမှုခံနေရပေါ့နော်ဟိုကျွန်တော်ဗမိုင်းဝင်နေပြီပေါ့နော်လောနကရဖာနေပြီအထင်းသိမ်းနေတဲ့အဖွဲ့ရှိတယ်အဲအဲ့ဒါကျွန်တော်အညီဒီနေပြီလို့ပြောတော့ဒီလောနကရဖာနေနေထင်းသိမ်းမှုပေါ့နော်လောက်ခါတဲ့ဥစ္စာတွေအဲဒီအဖွဲ့ကိုသတင်းရလာပြတာထင်တာပဲ
ရှင်မပင်ထဲကနေရာတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေမှာစစ်တပ်နဲ့ပတ်သက်ဆက်ဆက်သူတွေအပြင်စစ်တပ်ထုတ်ကုန်တွေမဝင်ရောက်လာဖို့အလောင်းတော်ကတ္တပနေမြမှာတစ်ခိုးထုတ်တာတွေအပြင်တော်ရင်တရိချံတွေတရားမဝင်တပ်ဖြတ်တာတွေကိုကာကွယ်ဖို့ကိစ္စခန်းတွေချပြီးတော့စစ်ဆေးတာတွေရှိနေပါတယ်။တစ်ဆက်တည်းမှာပဲပလဲမြို့နယ်မှာလည်းစက်တင်ဘာ9ရက်ကဒေသခံကာကွယ်ရေးတပ်စခန်းလို့ယူဆရတဲ့နေရာတစ်ခုကိုလည်းစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ကြအပြင်စစ်တပ်ကနေမြေရှင်းလင်းဖို့လုပ်နေတဲ့အတွက်ဒေသခံတွေမှာစိုးရိမ်ပြီးတော့တိမ်းရှောင်ဖို့ပြင်ဆင်နေကြရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်နေ့ကနှစ်နာရီမနေ့ကတော့နော်ဒီကရင်ကတော့တော့မတကြီးကနာမှာကျွန်တော်ပြည်သူကကိုရေးတပ်ဖွဲ့စခန်းရှိတယ်လို့ဒီစကြက်နဲ့ခင်ဗျားနဲ့လာပြသွားတာကိုပြောပါတယ်ဒီလိုမျိုးမှတိတယ်မှုတော့မရှိပါဘူး။သာသာကြီးနဲ့ပြည်သူများတော့လည်းလည်းလာရင်ကြောက်လန့်လာပုံပါ။ဒီလိုတော့ဒီမှာဆက်ဖြစ်သွားတာပေါ့
။လက်ရှိအချိန်မှာစစ်တပ်ဟာပလဲမြို့ပေါ်ကနေကျွေးရော်ရီဖက်ကိုနေမြေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အတွက်စစ်တပ်လာနိုင်တယ်လို့ယူဆရတဲ့လမ်းတစ်လျှောက်ကမကြီးကကျွန်းပေါ်ကုန်းတံပေါက်ကန်ကြီးညောင်ကုန်းစတဲ့ကြီးရွာကဒေသခံအများအပြားဟာဘေးလွတ်ရာတိမ်းရှောင်ဖို့ပြင်ဆင်နေကြပါတယ်။စစ်တပ်ကနေမြေရှင်းလင်းဖို့လှုပ်ဆောင်နေတဲ့အတွက်စစ်ရေးတင်းမာနေပြီးတော့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်
။နားလောင်တင်ပြခဲ့တာပါ။အဒီလိုပြည်တွင်းတိုက်ပွဲတွေလှုပ်ရှားမှုတွေကိုဘလို့ပို့ပြီးထိရောက်အောင်ကူညီနိုင်မလဲဆိုတာကိုလည်းဒီမိုကရေစီဆွေးနွေးကမှတင်ပြချင်ပါတယ်။ဆရာနာသိမ့်ခံထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပေါ်ထွန်းလာရေးနဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုမြန်မာနိုင်ငံပေါ်ပေါက်ရေးအတွက်နိုင်ငံတကာရောက်မြန်မာတွေဘလို့ကဏ္ဍတွေကပါဝင်လှုပ်ရှားနေကြပါသလဲ။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာအခုလအကုန်ပိုင်းကပြုလုပ်ခဲ့တဲ့နှွေးဦးတော်လိုင်းရင်နိုင်ငံတကာညီလာခံပြောခွင့်ရဥက္ကူကိုလေးကိုမတ်အင်ဂျင်နိုင်ငံကဇူးမှနေဆက်သွယ်မိမြန်ထားတာပ
ါ။မင်္ဂလာပါဥက္ကူလေးရှင
်။ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ။
ဟုတ်ကဲ့ဥက္ကူလေးအခုဒီပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကဒီနယူးယောက်ပြည်နယ်မှာမြမအနွေဦးနိုင်ငံတကာညီလာခံကျင်းပခဲ့တာပေါ့နော်အဲ့ဒီမှာလဲဥက္ကူကိုလေးတို့ဥဆောင်ပြီးတော့စီစဉ်ကျင်းပခဲ့တာဆိုတော့အခုချိန်မှာဒီနွေဦးတော်လှန်ရေးနဲ့ပတ်သက်တဲ့နိုင်ငံတကာညီလာခံကိုဘာကြောင့်ကျင်းပတာလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ညီလာခံမကျင်းပခင်နဲ့ကျွန်တော်တို့ကြီးညာချက်တွေထုတ်ထားပါတယ်ကျွန်တော်တို့မှာရည်ရွယ်ချက်၃ခုအတိအကျရှိပါတယ်နံပါတ်၁ကတော့ညီဦးတော်လှန်ရေးအရှင်ဟုံမြင့်တင်နိုင်ရေးအတွက်မှာပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားအင်အားစုများနဲ့ကျွန်တော်တို့စုဖွဲ့ပြီးအကောင်းဆုံးအခိုင်အမာဆုံးလွတ်လပ်တဲ့ကွန်ရက်ကြီးတစ်ခုဖြစ်ဖို့ကျွန်တော်တို့ပေါ်ပေါက်လာရေးအတွက်ကိုစူးစမ်းတာဖြစ်ပါတယ်ဒါရည်ရွယ်ချက်တစ်ပေါ့နှစ်ကတော့ထုံးစံအတိုင်းပဲစစ်အုပ်စုစစ်အာဏာရှင်စနစ်စီဘျူရိုကရေစီရန်ရားကိုလုံးဝအပြီးတိုင်တိုက်ဖြတ်ဖယ်ရှားရေးဖြစ်ပါတယ်သုံးကတော့ပြည်သူလူထုတရားလုံးတောင်းတနေတဲ့ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ထွန်းရေးဖြစ်ပါတယ်အဲ့ရည်ရွယ်ချက်၃ချက်နဲ့ကျွန်တော်တို့ဘက်ဖလိုမှာနိုင်ငံတကာပြည်သူညီလာခံရေးကိုကျွန်တော်ကျင်းပခဲ့တာဖြစ်ပါတယ်အ
ဲ့တော့အဲ့ဒီနှွေဦးတော်လှန်ရေးနိုင်ငံတကာညီလာခံလို့ပြောတဲ့အခါကျတော့ဒီနိုင်ငံတကာဆိုတဲ့အတိုင်းအတာနဲ့ဆိုရင်ဘလို့အဖွဲ့အစည်းတွေဘယ်နိုင်ငံအဖွဲ့အစည်းတွေရောပါဝင်တက်ရောက်ခဲ့ပါလို့ရှင
်အလုံးမဲဆိုတာမြေပြင်မှာရှိတဲ့ PDF လေးတွေလည်းတက်တယ်မြေပြင်မှာတကယ်တိုက်ပွဲဝင်နေတဲ့ဟိုရှေ့တန်းကတိုက်ပွဲဝင်နေတဲ့လူတွေတောင်တက်တယ်ဆိုတော့ကဘာကြီးမှာရှိတဲ့လူတွေအကုန်လုံးက open to all ကျွန်တော်တို့ online ကနေလူ180ကျော်တက်တယ်လူတွေကကျွန်တော်တို့ရဲ့ຫນွေဦးညီလာခံအဲ့အခမ်းအနားမှာလူပေါင်း300ကျော်တက်တယ်ဆိုတော့အဖွဲ့တွေကအများကြီးပဲအများကျွန်တော်တို့မရည်တွက်နိုင်ဘူးကျွန်တော်နောက်ပိုင်းကြီးညာပေးပါမယ်အ
ဲ့တော့ဒီဥက္ကုကိုလေးတို့အခုချမှတ်ထားတဲ့ရည်ရွယ်ချက်၃ခုထဲမှာလည်းဒီလိုຫນွေဦးတော်လှန်ရေးမှာအဖွဲ့အစည်းပေါင်းစုံအားလုံးပူးပေါင်းပါဝင်ဖို့ဆိုတဲ့နေရာမှာအခုလက်ရှိအနေအထားမှာတစုတစည်းတဲ့လှုပ်ရှားဖို့ဆိုတာရောတကယ်တမ်းဖြစ်နိုင်ပါမလားရှင်
ဟုတ်တစုတစည်းတဲ့ဆိုတဲ့နေရာမှာကျွန်တော်တို့ကတက်ဖွဲ့တယ်ဖွဲ့တယ်လို့ဆိုလိုတာမဟုတ်ပါဘူးကျွန်တော်တို့တွေနက်ဝါကင်းဖွဲ့တယ်ဆိုတာကသူရာလေးတွေတွဲလုံးမဲ့သဘောဖြစ်ပါတယ်အဲ့တော့စီးရင်မှာဆိုစီးရင်နဲ့တူတာလေးတွေတွဲလုံးမဲ့ကျွန်တော်တို့ဒီဗလိုမက်တစ်ကမ်ပိန်းဆိုရင်ဒီဗလိုမက်တစ်ကမ်ပိန်းတူတာလေးတွေတွဲလုံးမဲ့ဟိုကျွန်တော်တို့ထောက်ဖို့ဆိုရင်လည်းဒ ကျွန်တော်တစုတစည်းတည်းပေါင်းလိုက်လို့မရပါဘူးလွယ်လင်းတကူလည်းလုပ်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဒါက different position different function ဖြစ်နေလို့ပါဆိုလိုတာကဒီအလုပ်သဘောအရဒီ NUG တို့ NUCC တို့ CRPH တို့ဆိုတာကသူတို့ကဥဆောင်အဖွဲ့တွေလို့ပြောရမှာဖြစ်ပါတယ်တိုင်းသားတွေဆိုရင်လည်းဒါဘာပဲပြောပြော stakeholder တွေဖြစ်ပါတယ်အဲ့တော့ကျွန်တော်တို့တွေရဲ့ပုံစံကရှေ့ရသွားတဲ့အင်အားစုတွေကလည်းသွားမယ်ဥဆောင်မယ်နောက်ကလိုက်တဲ့ပြည်သူကလည်းပြည်သူအလုပ်လုပ်မယ်ပေါ့အဲ့တော့ different position different function သူ့နေရာနဲ့သူအလုပ်လုပ်ဖို့ဒါပေမဲ့ကျွန်တော်တို့ချိတ်ဆက်မိဖို့တော်လိုင်းတရားကိုဆင်နွှဲတဲ့နေရာမှာအင်အားဖြစ်ဖို့ဆိုတာပြည်သူကနေပြည်သူထောက်ပံ့နေတဲ့တိုက်ပွဲဖြစ်တယ်ပြည်သူတိုက်ပွဲဖြစ်တယ်ဒီအတွက်ကြောင့်အင်အားကောင်းအောင်ပြည်သူအင်အားတွေကိုစုစည်းတဲ့သဘောဖြစ်ပါတာ
အခုဒီပြည်ပအဖွဲ့အစည်းတွေကနေပြီးတော့ဗောနော်အခုစစ်အာဏာသိမ်းမှုကိုဆန့်ကျင်တော်လှန်တဲ့အဖွဲ့အစည်းကလည်းဘောင်းဆောင်ရှိတဲ့အခါကျတော့ဒီလိုအဖွဲ့တွေကိုဗောနော်ဒီတွင်းမှာရှိတဲ့နောက်နေဆက်ချောက်မှာလှုပ်ရှားနေရပဲဖြစ်ဖြစ်အဲ့လိုပြည်တွင်းမှာရှိတဲ့အဖွဲ့တွေပဲဖြစ်ဖြစ်ဘလို့ထိရောက်အောင်ပံ့ပိုးကူညီနေကြရလဲရှင
်ဟောဒါကတော့ຫນွေဦးတော်လှန်ရေးစကြရရပဲဗောနော်ကျွန်တော်တို့အဓိကပြည်ပမှာလုပ်နေတဲ့အလုပ်ကအခြေခံအလုပ်300ရှိပါတယ်နံပါတ်1က direct action လို့ခေါ်တဲ့ကျွန်တော်တို့ဒီမြေပြင်သပိတ်တွေဗောတကဘာလုံးမှာရှိတဲ့လူတွေကမိမိသိစိတ်ဓာတ်နဲ့မိမိလုပ်နေကြပါတယ်ဒါ CRPH တို့ NUG တို့မပေါ်ခင်တည်းကပြည်သူတွေလုပ်နေတာဖြစ်ပါတယ်ဒါ direct action awareness ရအောင်လုပ်တဲ့ကိစ္စပေါ့ diplomatic campaign ဆိုဥပမာဥကြုံမုံထုံကိစ္စလိုမျိုးဥပမာဘာမာ at ဒီအမေရိကမှာ pass ဖြစ်သွားတယ်ဒါမျိုးကိစ္စတွေ diplomatic campaign နဲ့ပတ်သက်လို့လည်းကျွန်တော်တို့ပြည်သူတွေကပြပရောက်တဲ့လူတွေကလုတ်ကင်နေကြတယ်ယူရိုမှာဆိုလို့ရှိရင်လည်းဒီ MOG sanction နဲ့ပတ်သက်လို့လုတ်နေတာတွေရှိတယ်အဲ့တော့ဒါတွေအကုန်လုံးက diplomatic campaign နဲ့ပတ်သက်လို့လည်းလုတ်နေထုံနေတူစွာပဲကျွန်တော်တို့အပတ်စဉ်ဒီရမုံကိုရှာပူရေးထောက်ပို့တွေကတကဘာလုံးကလူတွေကနီးမျိုးစုံနဲ့ဟိုငွေကြီးတွေရှာပြီးတော့ပြည်တွင်းမှာတကယ်တိုက်ပွဲဝင်နေတဲ့ကလေးတွေ PDF ကော LPDF ကောဘလို့ပဲဖြစ်စေစစ်အာဏာရှင်ကိုစန့်ကျင်တဲ့အစုအစည်းအင်အားစုမှန်သမျှ non violent violent ဘယ်နည်းနဲ့ပဲစန့်ကျင်စန့်ကျင်ပြည်သူလူထုရဲ့စန့်ကျင်နေမှုပြည်ပလူတွေကအဲ့လိုမျိုးအခြေခံအလုပ်၃မျိုးနဲ့ထောက်ပံ့နေတာဖြစ်ပါတယ်တစ်ချိန်နဲ့တစ်ပိုင်းနဲ့တည်းမှာလဲဒီ NUG အစိုးရနဲ့ပတ်သက်ပြီးကျွန်တော်တို့နှီးစပ်တဲ့အဝင်ကြီးတွေနဲ့ထိတွေ့မှုတွေကျွန်တော်တို့ရှိတယ်အဲ့လိုမျိုးမှာကျွန်တော်တွေ့တဲ့နေရာမှာလဲကျွန်တော်အနေနဲ့ policy coordination မှာ policy နဲ့ပတ်သက်လို့လုပ်ငန်းအကောင့်နဲ့ပေါ်ဆောင်အမြဲတမ်းကျွန်တော်တို့အကြံပေးတယ်အပြုသဘောဆွေးနွေးတိုင်ပင်နေတာရှိပါတယ်အဲ့တော့ကျွန်တော်တို့ရဲ့ညီလာခံမှာကျွန်တော်တို့ level 3ခု output ပေါ့ကျွန်တော်တို့လုပ်မယ်လို့ကျွန်တော်ဆုံးဖြတ်ချက်ရှိခဲ့ပါတယ်။နံပါတ်1ကတော့ public size လုပ်မယ်ပေါ့။ပြည်သူတွေတည်တည်တည်ထိုက်တယ်။ကမ္ဘာအစိုးရတွေကမ္ဘာ community တည်တည်တည်ထိုက်တာတွေကိုကျွန်တော်တို့ဟို public လုပ်မယ်။နောက်ဒုတိယ level ကျတော့ကျွန်တော်တို့ဒီဥဆောင်နေတဲ့အဖွဲ့အစည်းတွေမှာအားနည်းချက်တွေရှိမယ်။မလျော်ကန္တာတွေရှိမယ်ဆိုရင်ကျွန်တော်တို့ကအိတ်ပိတ်ပေးစာနဲ့ကျွန်တော်တို့ကအပြုသဘောပေါ့ policy advisory တဘောမျိုးကျွန်တော်တို့ကပေးပို့မယ်လူအိုင်ဆွနေမယ်ပေါ့နံပါတ်3ချက်ကတော့ကျွန်တော်တို့ implementation ပေါ့ကျွန်တော်ညီလာခံဆုံးဖြတ်ထားတဲ့အချက်တွေကိုကျွန်တော်တို့ implement လုပ်မယ်ပေါ့ကျွန်တော်တို့ကိုယ်တိုင်လုပ်နိုင်တဲ့ကိစ္စတွေကျွန်တော်လုပ်မယ်ဆိုတဲ့သဘောပါပဲ
အဲ့တော့အခုခင်မာကြတော့ဒီနီးပညာတွေကလည်းတိုးတက်နေတယ်ဒီလိုကိုပိုင်ပေါ့နော်ဖုန်းနဲ့ရောဒီအင်တာနက်ရှိလို့ရှင်လေကိုပြောဆိုချက်တွေကိုလည်းဓာတ်ရိုက်တင်ပြပြောဆိုနိုင်တာတွေကိုလည်းတွေ့ရတဲ့ခါကြတော့ဒီဆိုရှယ်မီဒီယာတွေမှာတင်ပြပြောဆိုကြတာခါကြတော့ ที่ตอนนั้นเนี่ยโอซูรีจาร์มาคู่กีบ้าปูรายเว็บที่พี่บอกเนาะท่าเป็นเอพิซีดีตัวชิวที่เกล็ดด้วยมียาวผู้แต่ค่ะท่าโหเล่นเนตียาเลยที่เกสติมาเข้าผู้สุรามิวรีบอกเนาะอะไรมิวรีกูตัวโซเชียลมีเดียรีบอกมาอินเทอร์เน็ตการนี้จะเส้นตัวติมพี่อาเปียสุรารีชีเดอเช่นเช่นใต้ค่ายเปียสุนียารีชีเดข้าจารออุกุกุลีดูดูที่อเมริกามาชีเดคู่ที่อพยพซีดีประกาศที่บอกมาบลูมีเนี่ยบลูต้องการอะไรเช่น
ကျွန်တော်တို့ကတော့88ထဲက ABS ဒီရဲ့ထူထောင်ပြီးတော့လက်နက်ကင်တိုက်ပွဲကိုကျွန်တော်တို့တွေဆင်နွှဲခဲ့မှုတွေအတွက်ကြောင့်လက်နက်ကင်တွန်လှန်ရေးဆိုတာဘာလဲဘယ်လိုအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်တို့ကောင်းကောင်းသိပါတယ်လက်တွေ့ကျွန်တော်ဖြတ်ခဲ့မှုတွေအတွက်ပေါ့အဲ့လိုမျိုးငွေစည်းစင်းမှုကဏ္ဍကလည်းအရေးကြီးဆုံးပါပဲအဲ့တော့ငွေစည်းစင်းတဲ့နေရာမှာမရောက်ဘူးရောက်တယ်လို့ဟာအဲ့လိုမျိုးကိစ္စတွေကအမြဲတမ်းပဲရှိနေပဲကိစ္စပါဒါပါဘူးကျွန်တော်တို့သတိထားမယ်ဆိုတော့ရန်သူရဲ့လက်ချက်ဆိုတာတွေကိုကျွန်တော်တို့မေ့လို့မရပါဘူးကျွန်တော်တော်လှန်ရေးသတိရှိရမယ်လို့ဆိုလိုတာဖြစ်ပါတယ
်အခုလက်ရှိနေဦးတော်လှန်ရေးကာလအချိန်ကိုရောအခုဒီဥက္ကုလေးတို့ပြုလုပ်တဲ့ညီလာခံဘယ်လိုသုံးသပ်လဲတကယ်ပဲဒီလိုတယောက်နဲ့တယောက်ဝေဖန်တိုက်ခိုက်မှုတွေကြောင့်တော်လည်းရေးမှာတော်တော်လေးထိခိုက်ပျက်စီးမှုတွေရှိသလားဆိုတော့အခုလက်ရှိနှွေဦးတော်လှန်ရေးပေါ်မှာရောဘယ်လိုသုံးသပ်လဲရှင
်နှွေဦးတော်လှန်ရေးမှာတော့ကျွန်တော်တို့ကမလွဲမသွေအောင်မြင်မယ်လို့အပြည့်အဝကျွန်တော်တို့ကယုံကြည်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီစစ်အာဏာရှင်ကိုတော်လှန်နေတာကပြည်သူကတော်လှန်နေတာဖြစ်တဲ့အတွက်ကြောင့်ပြည်သူတွေတော်လှန်နေသမျှကာလပတ်လုံးစစ်အာဏာရှင်ကအုပ်ချုပ်လို့မရဘူးအခုရှင်းရှင်းလေးပဲနှစ်နှစ်ကြာသွားပြီအောင်နိုင်ပါမလားလို့မေးကြတဲ့လူတွေအများကြီးပဲနှစ်နှစ်ကျော်သွားပြီမင်းအောင်နိုင်စကားစားတရကလေးမှအုပ်ချုပ်လို့မရအောင်သူကိုယ်တိုင်ဝန်ခံပြီးတော့ extension နေတောင်းတယ်သူတို့ဆွေးထားတဲ့2008ဖွဲ့စည်းပုံမှာတောင်းမှနှစ်ခါတည်းကြိုတိုးတိုးလို့မရတဲ့6လ6လကိုအခု3ချိန်မြောက်သူတိုးလိုက်ပြီဆိုတာကသူအုပ်ချုပ်လို့မရလို့ပဲအဲ့တော့နေဦးတော်လန်ရင်းမှာကကျွန်တော်တို့ဘက်ကအရှိန်အဟုန်မြင့်ပြီးလှုပ်သွားဖို့ပဲလိုတယ်။ဘာမှတွေးဝေစရာအကြောင်းမရှိဘူး။ခုနလိုမျိုး conflict တွေဖြစ်လာတယ်ဆို this is a nature ဘယ်လက်နဲ့ကင်တွန်းလှန်ရေးမှမဆိုဒါမျိုးတွေကရှိကြတာကြီးပဲ။ပဋိပက္ခတွေကိုကြိုတင်ကာကွယ်ရမယ်။ဖြစ်လာလို့ရှိရင်လည်း manage လုပ်ရမယ်၊ထိန်းချောင်းရမယ်။ဖြစ်ပြီးသွားလို့ရှိရင်လည်း damage control ကျွန်တော်တို့အချင်းချင်းထိခိုက်ပွန့်ပယ်သွားတဲ့နေရာမှာအဲ့ဒါကိုကျွန်တော်တို့က control လုပ်နိုင်ရမယ်။ဒါကအရေးကြီးဆုံးပဲ
မြေဥတော်လည်းရေမလွဲမသွေအောင်မြင်ရမယ်ဆိုရဲဥက္ကုလေးပြောဆိုသွားတဲ့အချိန်ဒီမှာဒီအခုလက်နက်ကင်တော်လှန်ရေးအချိန်ကဘယ်အဆင့်ကိုရောက်နေပြီလဲရှင
်ဟိုဒါကတော့အများသိတဲ့အတိုင်းပဲလေကျွန်တော်တူမီနဲ့စခဲ့တာလေကျွန်တော်တို့မြေဥတော်လည်းရေမြတ်သွတ်သွတ်ခိုင်ကိုပထမအဦးဆုံးတနက်နဲ့ပြစ်ဖောက်ပြီးတော့ကျွန်တော်တို့ဒီကလေးမလေးကိုလှုပ်ကြံခဲ့တယ်လေအဒီကနေစပြီးတော့ဒီချင်းစီလေးတွေကစစ်အာဏာရှင်ကိုလက်နက်ကင်တိုက်ပွဲနဲ့ဆင်နွှဲမှရမယ်ဆိုတဲ့ယုံကြည်ချက်မျိုးသူတို့ခေါင်းထဲဝင်သွားတယ်ကျွန်တော်တို့ကတော့88ခတဲ့ကဝင်လို့ဒီအတွေးခေါ်ရှိလို့ ABS တွေကိုထောင်ပြီးကျွန်တော်တို့တိုက်ခဲ့တာပဲလေအဲ့တော့ပြည်သူတွေမှာဒီစိတ်ဓာတ်ဝင်သွားတယ်ဆိုတော့အဲ့ဒီတော့ကစခဲ့မယ်ဆိုဘယ်မှာလဲလက်နဲ့ဆိုတာတခုမှမရှိကြည်စံလည်းမရှိဘူးဒါပေမဲ့ဒီနေ့ဒီချိန်ခါမှာမြေပြင်မှာစစ်တပ်ကလာလို့မရပါဘူးအခုမြောက်ဝတီမှာဖြစ်သွားတာပဲကြည်ဒီဘက်ကဟိုအရင်ကတုံညဗျာအခုဆိုရင်လက်နဲ့အင်အားတွေရှိနေပြီတင်နန်းတွေပေးပြီးနေပြီတိုင်းသားတွေနဲ့တွဲဖက်ပြီးတော့တိုက်ပွဲဝင်နေပြီတော်ရုံတာရုံမလာရဲပါဘူး more than 50% ဟိုဗမာပြည်ကိုထိန်းចောင်းထားတာက PDF တွေပဲလေအဲ့တော့ထိန်းចောင်းထားတယ်ဆိုတော့ NUG ဘက်ကထိန်းចောင်းထားတယ်ဆိုတော့သူတို့စီចောင်းနေလွယ်လွင်းတကူမရွှေ့နေဘူးသူတို့တတ်ထဲမှာပဲသူတို့နေတယ်သူတို့အပြင်းမထွက်ရဲတခုပဲရှိအမှန်တိုင်းဝင်လာရမယ်ဆိုရင်တို့မှလေရင်နဲ့လေရင်စွမ်းအားရှိတယ်ကျွန်တော်တို့ဘက်မှာလေရင်စွမ်းအားမရှိဘူးဒါကြောင့်မလို့တို့လေရင်စစ်ကူတွေနဲ့မလုတ်တဲ့တိုက်ပွဲမှန်တယ်များတို့ဘက်ကကြာဆုံးလာပြီဒါမြေပြင်မှာဖြစ်ဖြစ်နေတာကိုအားလုံးကြားတဲ့အချိန်ပဲပေါ့နော
်မင်းကြီးနိုင်ငံမေးမြန်းတင်ပြထားတာပါကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို view internet ဆာမျက်နှာမှာလည်းအတွက်တခုဖတ်ရှုနားဆင်နိုင်ပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် view မြန်မာပိုင်းရဲ့တင်းလာနေမနက်ပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
အင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်2023ခုနှစ် September 17ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာနဲ့မြင်ကွင်းနဲ့စကြအောင်ပါမြန်မာနိုင်ငံမှာလူထုကိုနိုင်ကိုထင်အားလုပ်နေတဲ့စစ်အာဏာရှင်တွေကိုဒီတိုင်းစောင့်ကြည့်မနေပဲမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်ကလွတ်မြောက်ရေးကြိုးပမ်းဖို့အာဆီယံနိုင်ငံတွေရဲ့လူထုကလိုလားနေကြပါတယ်။အာဆီယံအထိပ်သီးအစည်းအဝေးမတိုင်ခင်မှာပဲဒေသပြင်မှာမြန်မာစစ်ကောင်စီကိုဝေဖန်တာတွေကလည်းပိုပြီးကြဲကြဲလောင်လောင်ထွက်ပေါ်လာခဲ့ပါတယ်။ဒေသပြင်မှာမြန်မာစစ်ကောင်စီပေါ်အာဆီယံရဲ့ကိုင်တွယ်ပုံနဲ့ပတ်သက်လို့ကမ္ဘာမြန်မာမီဒီယာတွေကတုံ့တက်ခဲ့ပုံကိုအလိမ္မာနဲ့အတူစောင့်မရှင်ပြည်တွင်းနိုင်ငံအခုလိုတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြန်မာစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ကြီးညာလိုက်တဲ့အာဆီယံလူထုဖိုရမ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအာဆီယံလက်ချဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာစက်တင်ဘာလ5ရက်ကနေ6ရက်နေ့အထိအာဆီယံထိပ်သီးအစည်းအဝေးပြုလုပ်ခဲ့ပါတယ်အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်မှာစစ်ကောင်စီစစ်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်တယ်ဆိုတဲ့အာဆီယံလူထုဖိုရမ်ကြီးညာချက်ထွက်ပေါ်လာတာတွေ့ရပါတယ် APF လို့ခေါ်ကြတဲ့အာဆီယံပြည်ပဖိုရမ်2023ကိုစက်တင်ဘာလ1ရက်နေ့ကနေ3ရက်နေ့အထိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်ခဲ့ပါတယ်ဘရူနိုင်ကမ္ဘောဒီးယားအင်ဒိုနီးရှားလာအိုမလေးရှားဖိလစ်ပိုင်စင်ကာပူထိုင်းဗီယက်နမ်နဲ့တီမောလက်စတဲ့အာဆီယံဒေသတွင်းနိုင်ငံတွေကအရက်ဖက်အဖွဲ့အစည်းတွေစုဝေးဆွေးနွေးခဲ့ကြတဲ့ဖိုရမ်ဖြစ်ပါတယ်ဖိုရမ်ထုတ်ပြန်ကြေညာချက်မှာမြန်မာစစ်တပ်အာဏာသိမ်းထားတာ945ရက်ရှိပြီရက်ဆက်ကြမ်းကြုတ်စွာနဲ့အာဏာကိုဆုတ်ကင်ထားပြီမယ်အခုချိန်ထိအာဏာသိမ်းမှုဟာမအောင်မြင်သေးဘူးမြန်မာစစ်တပ်ဟာအင်တာနက်ဖြတ်တောက်မှုလေကြောင်းတိုက်ခိုက်မှုအမျိုးသမီးတွေပေါ်အကြမ်းဖက်မှုဥပဒေမဲ့ဖမ်းဆီးနှိပ်စက်အစဖျောက်မှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတယ်။ဒါကြောင့်ကျွန်ုပ်တို့ရဲ့သဘောထားကိုကြဲကြဲလောင်လောင်နဲ့ဒေါသဖြစ်စွာထုတ်ဖော်လိုက်ပါတယ်။အဲ့ဒါကတော့မြန်မာစစ်ကောင်စီဟာအကြမ်းဖက်အဖွဲ့အစည်းဖြစ်ပြီးဒေသတွင်းလုံခြုံမှုနဲ့တည်ငြိမ်မှုကိုချိန်းချောက်နေတယ်ဆိုတာပါပဲ။
ဒါကြောင့်မြန်မာစစ်ကောင်စီကိုနိုင်ငံရေးအရာတရားဝင်မှုဖြတ်တောက်ပါမြန်မာစစ်ကောင်စီကိုလက်လက်ရောင်းချမှုနဲ့ငွေကြေးစီစစ်မှုတွေဖြတ်တောက်ပါမြန်မာစစ်ဗိုလ်ချုပ်တွေကိုသူတို့ကျူးလွန်နေတဲ့ရာဇဝတ်မှုတွေကနေကင်းလွတ်ခွင့်ရနေတာတွေကိုအဆုံးသတ်ပါမြန်မာຫນွေဦးတော်လန်ရေးနဲ့မြန်မာပြည်သူတွေကိုကူညီကြပါလို့လည်း APF ကြေညာချက်မှာတောင်းဆိုထားတာတွေ့ရပါတယ်အာဆီယံလူထုဖိုရမ်2023ခုနှစ်ရဲ့ကြေညာချက်အပေါ်ဘလို့သဘောထားပါသလဲဘလို့အကျိုးသက်ရောက်မှုတွေရှိနိုင်သလဲလို့ရှေ့ပြေးအတန်းလူခွေအဖွဲ့ဥက္ကဋ္ဌဒေါက်ခင်အောင်မကိုမေးမြန်းတဲ့အခါမှာအခုလိုပြောပါရယ
်အာဆီယံလူထုဖိုရမ်2023ကနေပြီးတော့မှမြန်မာစစ်တပ်ကိုအကြမ်းဖက်အုပ်စုဖြစ်ကြေညာချက်ထုတ်တာဟာအင်မတန်အားကောင်းတဲ့အချက်ဖြစ်တယ်။ဘာကြောင့်လဲဆိုလို့ရှိရင်တစ်ချက်ကတော့ဒါကအာဆီယံနိုင်ငံတွေကပြည်သူလူထုတွေနော်အရက်ဖက်အဖွဲ့အစည်းတွေလူထုတွေကနေပြီးတော့မှတခဲနဲ့ဆုံးဖြတ်ကြတဲ့ဟာမျိုးလည်းဖြစ်တော့ဒီဟာကိုအာဆီယံနိုင်ငံအစိုးရတွေတွေမကပဲနဲ့နိုင်ငံတကာအဝန်ဝိုင်းကလည်းဒါကိုကြားတယ်ပေါ့နော်ဆိုတော့ပြောချင်တာတော့မြန်မာနိုင်ငံပြည်သူတွေရှမ်းဘက်ခံရတဲ့ကိစ္စတွေကိုသူတို့အသိမှတ်ပြုတာတွေမကပဲနဲ့သူတို့ကဒီစစ်တပ်ကိုစစ်တပ်လို့သဘောမထားဘူးသူတို့မတမ်းမှတ်တော့ဘူးအခြားဖက်အုပ်စုသားလင်းဖြစ်တယ်ဆိုတဲ့ဥစ္စာဟာအင်မတန်မှဒါအရေးကြီးတဲ့အချက်ဖြစ်တယ်ပြောမယ်ဆိုရင်အာဆီယံဆိုတာက အစိုးရတွေထဲမှာလည်းခုနကအာဏာရှင်အစိုးရတွေလည်းပါတယ်ဒီမိုကရေစီအနိုင်ငံတွေလည်းရှိတယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့ပြည်သူလူထုရဲ့တောင်းဆိုမှုတွေကိုလိုက်လုပ်ပေးခြင်းချင်းမလုပ်ပေးခြင်းချင်းသူတို့ဂရုစိုက်နားထောင်ရတာဖြစ်တယ်ပေါ့နော်ဆိုတော့ဒါကကျမတို့ຫນွေဦးတွေအာဆီယံအရက်ဖက်အဖွဲ့အစည်းတွေပြီးတော့လူထုအခြေပြုအဖွဲ့အစည်းတွေကမြန်မာနိုင်ငံပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြပြီးတော့သူတို့ရဲ့နားလည်မှုကိုလည်းပြတယ်မြန်မာနိုင်ငံမှာစစ်တပ်ဆိုတာမဟုတ်တော့ဘူးအကြမ်းဖက်အဖွဲ့သားလင်းဖြစ်တယ်ဆိုတာကိုသူတို့ဘက်ကနေရှင်းရှင်းလင်းလင်းဖော်ထုတ်ပြလိုက်တာဖြစ်ပါတယ်အခုလိုမျိုးဒေတာတွေမှာရှိတဲ့လူထုကိုအခြေပြုတဲ့အင်အားစုတွေကနေပြီးတော့မှမြန်မာစစ်တပ်ကိုအကြမ်းဖက်အုပ်စုအဖြစ်တခဲနဲ့သူတို့ကျင်းညာတယ်ဆိုတာကပြောမယ်ဆိုရင်ကျမတို့ဒီအာဆီယံကနေပြီးတော့မှမြန်မာအရေးကိုဂိုင်တွယ်မဲ့ရှေ့ဆက်သွားမဲ့လမ်းကြောင်းပေါ်မှာလေလူထုကနေပြီးတော့မှဒီလမ်းကြောင်းကိုမှန်ကန်အောင်စောင့်ကြည့်တိုက်တွန်းတောင်းဆိုဖိအားပေးစတဲ့အာဆီယံကိုပို့ပြီးတုံ့ပြန်ရမယ့်ကိစ္စတွေအတွက်လေပို့ပြီးတော့မှလမ်းကြောင်းခိုင်မာရှင်းလင်းသွားစေတယ်လို့လည်းကျမတို့မြင်ပါတယ်ရှင
်မလေးရှားနိုင်ငံကလည်းမြန်မာစစ်ဘုတ်ချုပ်တွေကိုပြင်းပြင်းထန်ထန်အရေးယူဖို့အာဆီယံမိတ်ဖက်နိုင်ငံများကိုတောင်းဆိုလိုက်တယ်ဆိုတဲ့သတင်းကိုရိုက်တာသတင်းမှာစက်တင်ဘာလ4ရက်ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာမြန်မာစစ်ကောင်စီအပေါ်ပြင်းထန်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘဲနဲ့ဒီတိုင်းဆက်သွားနေဖို့ခွင့်မပြုသင့်ဘူးဆိုတာမလေးရှားနဲ့အခြားဖွဲ့ဝင်နိုင်ငံတွေကသဘောထားပြီးဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံဂျာယီဝန်ကြီးဇမ်ဘာရီအပူတခါဒီကစက်တင်ဘာ4ရက်နေ့အာဆီယံနိုင်ငံဂျာယီဝန်ကြီးများဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်
ဘန်ကောက်ဖို့သတင်းစာကလည်းအန်ယူဂျီနိုင်ငံသားဝင်ကြီးဒေါ်စင်မာအောင်ရေးသားတဲ့ဆောင်းပါးတစ်ပုဒ်ကိုစက်တင်ဘာလ4ရက်နေ့ကဖော်ပြခဲ့ပါတယ်။ဒေါ်စင်မာအောင်ကအာဆီယံခေါင်းဆောင်တွေကိုထိပ်သီးဆွေးနွေးပွဲအမီရည်ရွယ်ရေးသားသတင်းစကားပါထားတာတွေ့ရပါတယ်။ဆောင်းပါးကိုဒေတာရင်းကကူညီထောက်ပံ့မှုလိုအပ်နေတဲ့ဆရာနာရှင်စက်ကျင်ဒေါ်လာရေးရုံးကန်လှုပ်ရှားမှုလို့ခေါင်းစဉ်ပေးထားပါတယ်။တီမော်လက်သမရာဟိုဆေးရာမိုဟော်တာကအမျိုးသားညီညွတ်ရေးအစိုးရ NGO ကိုစလဲအဖွဲ့ကိုအစိုးရတည့်ရက်အနေနဲ့တီမော်နိုင်ငံရဲ့မြို့တော်ဒီလီကိုတရားဝင်ဖိတ်ကြားခဲ့ပါတယ်။ဒါဟာတီမော်အနေနဲ့မြန်မာပြည်သူတွေကိုထောက်ခံစားပြသတာဖြစ်ပြီးတော့လူမျိုးတုံးသက်ပြမှုကျူးလွန်နေတဲ့မြန်မာစစ်တပ်ကိုရှုံချလိုက်တာဖြစ်ပါတယ်။ဒီမော်ဟာမြမအရေးနဲ့ပတ်သက်လို့ချိကပ်ပုံပြောင်းလဲတာကိုဒေတာရင်းမှာအာဆီယံကိုထင်ရှားစွာအချက်ပြလိုက်တာဖြစ်တယ်လို့ဒေါ်စင်မာအောင်ကရေးသားပါတယ်။
မြန်မာပြည်သူလူထုရဲ့ဆန္ဒကိုမျက်ကွယ်ပြုဆန့်ကျင်ကာစိတ်ထင်ရှားလုပ်နေတဲ့စစ်အာဏာရှင်တွေကိုအိမ်နီးချင်းနိုင်ငံတွေအနေနဲ့ဘယ်အချိန်ထိစောင့်ကြည့်နေအောင်မှလဲလို့လဲဒေါ်စင်မောင်ကသူ့ရဲ့ဆောင်းပါးမှာမေးခွန်းထုတ်ထားပါတယ်။ဒါအပြင်လက်ရှိဆင်နွှဲနေတဲ့ဒေါ်လန်ရေးဟာအတိတ်ကဖြစ်ရပ်တွေကိုပြောင်းလဲပြစ်နိုင်မဲ့သမိုင်းဝင်အခွင့်အလမ်းဖြစ်တယ်လို့လဲထောက်ပြထားပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့အာဆီယံရဲ့ထောက်ခံမှုကူညီမှုနဲ့အတူမြန်မာဟာလက်ရှိရင်ဆိုင်နေရတဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေအကြမ်းဖက်မှုတွေဒုက္ခတွေပြဿနာတွေစီးပွားရေးကမောက်ကမဖြစ်မှုတွေကနေယုံထွက်နိုင်ပြီးတော့တည်ငြိမ်ဖွံ့ဖြိုးတဲ့တရားဥပဒေစိုးမိုးမှုရှိတဲ့ခေတ်တစ်ခုကိုရောက်ရှိနိုင်ပါတယ်မြန်မာတမိုင်းမှာပထမဆုံးနဲ့ဖြစ်နိုင်ချေအရှိဆုံးအခွင့်အရေးတရားဖြစ်တာမို့အာဆီယံအနေနဲ့ဒီအခွင့်အရေးကိုလက်လွတ်မခံသင့်ဘူးအာဆီယံအနေနဲ့တီမောရဲ့ပြောင်မြောက်ပြီးတတိရှိတဲ့လှုပ်ဆောင်ချက်ကိုအတူယူပြီးမြန်မာပြည်သူတွေဘက်ကယက်တီတင်ပါတယ်လို့ဒေါ်စင်မောင်ကရေးသားထားပါတယ်။အာဆီယံဟာမြန်မာစစ်တပ်ကိုဖိအားပေးပြီးမြန်မာအရေးကိုအောင်မြင်အောင်ဖြေရှင်းနိုင်မလား။ဒါမှမဟုတ်မြန်မာအရေးကြောင့်အာဆီယံရဲ့စည်းလုံးညီညွတ်မှုပြိုကွဲသွားလိမ့်မလားဆိုတာကတော့ပြောဖို့စောနေပါသေးတယ်။စောင့်ကြည့်ကြရအောင်ပါပါ။သေချာတာကတော့မြန်မာအရေးဟာအာဆီယံဘာလဲဘယ်လဲဆိုတာစမ်းသပ်မှုကြီးတစ်ခုဖြစ်တဲ့အကြောင်းပါခင်ဗျာ။
ကိုပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လို့လာပါပြီ။ဒီပတ်မှာတော့မြန်မာနိုင်ငံတဝန်းကလောင်းကစားမှုတွေပေါ်စစ်စစ်သုံးတက်ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြရအောင်ပ
ဒီဒီမှာတော့ ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email မှာပါတယ်။အာနာသိမ့်မှုအနော်နိုင်ငံအနှံ့လောင်းကစားလုပ်ငန်းတွေများပြားလာတဲ့အခြေအနေတွေကိုကောက်နှုတ်တင်ပြပါမယ်။အာနာသိမ့်အလွန်ဆုတ်ယွတ်မှုတွေထဲမှာနိုင်ငံအနှံ့လောင်းကစားလုပ်ငန်းနေမုန်းသူတွေပုံများလာပါတယ်။နိုင်ငံအနှံ့ရက်ွက်ထင်းတဲ့ဖျားပွဲတွေမှာပါ
ลองว่าวันนี้ปูมีอะไรหรือเปล่าแต่ในลีกาอยู่อย่างอุบัติเหตุมาแล้วลองว่าวันนี้กูปอบเทนเองคุ้นดีกันไหมเอริมีอะไรกูอาจจะวันนี้เสกองสีตัดตาดีกว่าลงยงยิ่งอยู่ไปกันไหมต้องมีเพื่อนมาเลยลองว่าวันนี้ยังนึกกันถ้าปูมีอะไรไหมลองว่าแบบกูรู้เรื่องอะไรจ้าล่ะลูกกันชอบอะไรมุ่งจะพิจารณาไหมสาวหนึ่งจะเดินอะไรลูกพิจารณาสีวายวันจันทร์ไม่ใช่อะไรป่าวไหม ยามานั้นยังด้วยลูกมือสีวายเฉยๆตีอาบุไอเอสบีเสด็จมาตุยอาบาร์เลยปีเกเรตตงลาด้วยลังว่าลงเงินด้วยตุนเจลาลาบุไอเอสบีเสด็จมาตุยอาบาร์เลยเสด็จก็อยู่เกเรยูเนตยาร์เซเรกาตียางานยูเนมาลังว่าลงเงินด้วยตุนเจนีบาร์เลยนั่นลงที่ตงลงที่เนสีวายเพื่อเจ้าวันเพื่อเจ้าวันสาเรลังว่าไปป่าวเอมาเลย นั่นลงที่ตรงนั้นที่อยู่ยูเนตยาร์เซเรก้าเช่าเสร็จสิ้นยูเนตด้วยมาลงนี้จาราบะแต่ยังเช่าเจนทูรุยาร์เรตูบันที่กูกระซาตูรุยเรสินีบาบีนั่นลงที่ตรงนั้นที่เรียบยังสีวาเพียร์ลังกระซาตูรุยปูมีอะไรนะกูเลยไอเอสบีเสด็จมาตุยยาบาร์เลยยูเนตยาร์เซเรก้าเลือดจะยูเนมา สีวาเพียร์ลังกษาลุยปูมุ่งเจดีย์ลาบาร์เลยสีวาเพียร์เชียงวายเพย์วายเจ้าวายนกไก่นารีฮะจุนัยน่าด้วยปูมุ่งยันตะเขวาร์เลยออนไลน์งานเส้นลังกษาเก่งสอดดูเลยเช่นทักกูปูมีอะไรบาร์เลยออนไลน์งานเอกสารไหนเนี่ยบ่เป็นที่เชียงกูมีสาเรลังกษาลุยเลยปูมีอะไรบาร์เลยลังกษาจังบ่ว่าจะดูเลยจุนนุนี่ดูเลยกูรูปเพื่อสีปวงจะมาปูด้วยลานี่ยาบาร์เลย
เดี๋ยวเนี่ยเกิดเช่นพี่เราเมื่อเราเป้าในปีจงเนี่ยพี่บ้านจะต้องรักษาเสียเพื่อให้กูยืนหลังเนี่ยต้องรักษาเนี่ยปีจารีอีเมลีพี่เราพี่เรามีมาวันเฟซบุ๊กสามยี่นาวมาลาพี่เราจีจารีต้องรักษาเนี่ยแม่เช็ดเนี่ยแม่เสียงก็สารีกูมีมาพี่ก็ปีจามีอาศัยเสียงงานเนี่ยเปลี่ยนจากปีวารุไม่ใช่อะคู่ยืนอุ้งต้องรักษาเนี่ยแม่เช็ดดูเลยเนี่ยสามจีมาเลย มามาสุดเลยตอนเช้าเนี่ยสิ่งใดเรื่องเป็นนี่เลยพ่อจะมีอารมณ์ทุกเจ้าจุดมาดิฉันเลยลาวาเลยโอเคว่าจะมาลูกอะไรมีอะไรอาเป็นนี่เลยตอนเช้าเนี่ยก็เจ้าจุดมาเลยเนาะนอกจากตอนเช้าเดียวกันเมื่อลาวาวิวเองก็ในระดับลูเรียบ้าจังเดือนวันจีลมียาร์อะไรแบบนี้เลยสิ่งที่พี่จ้างไปเจ้าจุดมาเลยเลยทุกวันจีลมียาวพี่ระดับลูมุกอย่างสามีนั้นคุปต์จะอินสตาแกรมเนี่ยเฟซบุ๊กเช่นไปเลย โอเคแม่มาเลยเฟซบุ๊กเนี่ยอินสตาแกรมมาเต็มเลยทุกเรื่องเลยก็ในระดับวันจีลมียาร์เราบ่าวแต่เราก็มาพิจารณาว่าก็ในระดับสูงยังอ่ะไปไล่ดับเช่นไปก็ในระดับนั้นเนี่ยแม่ปองเต็มทาร์เรทเรื่องสามยี่นาฬิอาลงก็ไปไล่ดับว่าวิวิการ์ดแต่สัญญาก็เสียตัวไปแล้วถ้าก็พิเศษลงยามล่ะนี่แหละชาในวันนี้แล้วเราเสร็จแล้วตอนเช้าเนี่ยจะช้านี่แหละในเดือนวิวิโกเวนจีไทยมาเลยแล้วพิจารณาเลยจะมารู้สิมาอินเทอร์เน็ตสามยี่นาฬิไปเป็นมิสเตอร์วิ တစ်က Telegram စာမျက်နှာပါကျမတို့ view ရေးလိပ်စာက view telegram t.me/burmeseviewnews ဖြစ်ပါတယ်နောက်တစ်ခုက YouTube စာမျက်နှာနဲ့ X စာမျက်နှာတို့ဖြစ်ပါတယ် Twitter ကနေနာမည်ပြောင်းထားတဲ့ X စာမျက်နှာပါအဲ့ဒါ၏အပြင် view မြန်မာအစီအစဉ်ရဲ့ app လည်းရှိပါတယ် view burmese လို့ရှာကြည့်နိုင်ပါတယ်ထွက်လာလိုက်ပါမယ်ရှင် view အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ထိုတူစပယ်တော်ရှင်ကတော့ VOA ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်တစ်ခုကိုကြည့်ပြီးတော့အခုလိုပြောလာပါတယ်
။ VOA ခင်ဗျာစစ်ပေးချောင်ပြည်သူတွေတေဆုံတဲ့အထိကြုံနေရတဲ့မွေဆိုးအန္တရာယ်နဲ့ဘုံတနတ်ထိခိုက်ဒဏ်ရာရမှုတွေအတွက်ရှေးဦးသူနာပြုနီးလန်းလေးတွေကိုကျမ်းမာရေးကဏ္ဍကနေထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှပြကျ ကျမ်းမာရွှင်လန်းစွာရှိပါစေကြောင်းဆုတောင်းမေတ္တာပို့ပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။မွေအန်နီရဲ့ပညာပေးအစီအစဉ်ကိုတော့တလောကပဲအပိုင်းတွေများကြီးခွဲပြီးတော့တော်တော်ကိုပြည့်ပြည့်စုံစုံတင်ဆက်ပေးသွားပါရနော်။ရှေးဦးသူနာပြုစုနေကတော့ဥကောင်းဒံရနဲ့ခြွန်ထက်တဲ့ဒံရနဲ့ထိုးမိတဲ့အခြေအနေတွေမှာဘလို့ရှေးဦးသူနာပြုစုနေတွေလုပ်ပေးနိုင်လဲဆိုတာကိုပြီးခဲ့တဲ့သတင်းပတ်တွေကပဲတင်ဆက်ပေးသွားပါရရှင်။ကိုချိုတူးပြောတဲ့ဘုံတနက်ထိခိုက်ဒဏ်ရာတွေအတွက်ဆိုရင်အဲ့အခြေခံနည်းတွေနဲ့ရသလောက်ပြင်ဆင်ပေးထားနိုင်မယ်လို့ထင်ပါတယ်။ဘုံတနက်ဒဏ်ရာဖြစ်တဲ့အတွက်ကြောင့်မို့ပိုပြင်းထန်တဲ့ဒဏ်ရာမျိုးကတော့တက်ကြွနဲ့ဆရာဆရာမတွေပဲကုသကူညီပေးနိုင်လိမ့်ပါမယ်နော်။အားလုံးဘေးအန္တရာယ်ကင်းရင်ရှိနိုင်ကြပါစေလို့ဆုတောင်းပါတယ်ရှင်။ဆလိုက်ကိုနိုင်ရဲ့အစားလေးကိုလည်းပြန်ပေးချင်ပါတယ်။သူကအစားတူတူလေးရေးပြီးမေးလာတာပါ။မြန်မာပြည်ကပေးစာများအစီအစဉ်ကို chat box ကနေပို့လို့ရပါလားတဲ့။မေတ္တနာကျော်ရဲ့အီးမေးလ်လေးလည်းရနိုင်မလားပြောပြပါတယ်ဟုတ်ကဲ့ပါကျွန်မလည်းစာရေးလာတာကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်မေးထားတာလေးကိုပြန်ဖြေရမယ်ဆိုရင်ဒီမြန်မာပြည်ကပေးစာများအစီအစဉ်ကို chat box ကနေပို့လို့ရပါတယ် chat box ဆိုတာ messenger ကိုပြောတာလို့ထင်ပါရဲ့နော်အဲ့မှာလည်းကျွန်မစာပြန်ပေးထားပါတယ်ရှင်အခုစာရေးလာတဲ့အတိုင်းပဲမြန်မာပြည်ကပေးစာအစီအစဉ်တွေ့ဆိုရင်အဲ့ဒီနေရာ messenger နေရာကနေစာပြန်ရေးလိုက်ပါအဲ့စာတွေကိုကျွန်မအမြဲတမ်းကြည့်ပါတယ်။အဲ့ကနေပြီးတော့စာပြန်ပေးပါတယ်။ email လိပ်စာဆိုရင်တော့ကျွန်မတို့ VOA မြန်မာပိုင်း email က bamis@voanews.com ဖြစ်ပါတယ်ရှင်။ဒီ email ကိုစာရေးပို့တယ်ဆိုရင်ကျွန်မတယောက်ထဲနေမှာကျွန်မတို့တရုံလုံးကဝန်ထမ်းတွေအားလုံးမြင်ရပါတယ်နော်။ဒါကြောင့်မို့ဒီ email ကိုပို့တာအရှင်းဆုံးဖြစ်ပါတယ်ရှင်။စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဆက်ပြီးတော့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါမယ်။အွန်လိုင်းကငွေကြေးလိမ်လည်မှုတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတွေဖြစ်ပါတယ်။ပထမစာတစ်စောင်းကလောက်ခိုင်ကအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေအကြောင်းမှဆိုပြီးတော့ဒီ thread ရှင်တယောက်ရေးလာပါတယ်
။လောက်ခိုင်မျိုးမကအွန်လိုင်းငွေကြေးလိမ်လည်တဲ့ crypto လုပ်ငန်းတွေကိုတရုတ်လူမျိုးတွေနဲ့လောက်ခိုင်ပြည်သူစစ်တွေပေါင်းပြီးတော့အင်းနဲ့အားနဲ့လုပ်နေကြပါတယ်။အခုလက်ရှိကျွန်တော်လည်းအဲ့ဒီအလုပ်ကို6လစာချုပ်နဲ့လုပ်နေတာပါ။တရုတ်တရီတွေကလောက်ကင်မျိုးကဟိုတယ်တွေကိုငှားပြီးတော့တရုတ်နိုင်ငံသားလူငယ်လေးတွေအပြင်ဗီနန်လူမျိုးတွေရုရှားအမျိုးသမီးလေးတွေကိုငှားရန်ခိုင်းစေနေတာပါကျွန်တော်လည်းဒီအလုပ်မလုပ်ချင်ပေမဲ့ကိုကြေးရွာနေပြီအခြေအနေအကြောင်းမျိုးကြောင့်လုပ်နေရတာပါ VOA နေနဲ့ဖြစ်နိုင်ရင်ကဘာကတိအောင်စုံစမ်းဖော်ထုတ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒီသောရရှင်ကကဘာတိအောင်ဖော်ထုတ်ပေးပါဆိုလို့ကဘာကဒီကိစ္စတွေကိုသိရှိနေပါရင်နော်ဒေတာရင်းနိုင်ငံတွေပူးပေါင်းပြီးတော့လည်းဒီ cyber crime ကိစ္စတွေကိုနှိမ်နင်းနိုင်အောင်လို့လှုပ်ဆောင်နေပါတယ်ဆိုတဲ့သတင်းတွေရှိပါတယ်။ September 10ရက်သတင်းတစ်ပုဒ်မှာဆိုရင်ရှဲပြည်နယ်အစီအပိုင်းဝါကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာ online လိမ်လည်တဲ့ရာဇဝတ်မှုလုပ်ငန်းတွေမှာပါဝင်တယ်လို့ဆွဆွဲခံရတဲ့တရုတ်နိုင်ငံသား1100ကျော်ဖမ်းဆီးပြီးတော့နေရက်ပြန်ပို့ခဲ့တယ်လို့ဝါတပ်ဖွဲ့တာဝန်ရှိသူတို့ကစနေနေ့မှာပြောကြားအေးပြီးသတင်းမှာဖတ်လိုက်ရပါတယ်။နောက်ထပ်သတင်းတစ်ပုဒ်ကတော့ဒီပထမနေ့တော့ ਆ ပဲမြန်မာနိုင်ငံအခြေစိုက် online လေလံမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိတဲ့လူ200ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်ဆိုပြီးတော့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကသတင်းထုတ်ပြန်တာကို South China Post သတင်းစာမှာဖော်ပြထားတာပါအဲ့ဒီစစ်စင်ရေးတွေမှာမြန်မာနိုင်ငံမြောက်ပိုင်းက online လေလံမှုအခြေစိုက်စခန်း17ခုကိုတော့ဖြိုခွင်းနိုင်ခဲ့ပြီးတော့အဲ့ဒီမှာဖမ်းဆီးတဲ့သူတွေထဲမှာတော့တရုတ်နိုင်ငံသား186ဦးပါဝင်နေဖမ်းမိရတဲ့သူကတော့စုစုပေါင်း269ဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။ဒါကြောင့်မို့ online လိမ်လည်တဲ့ကိစ္စတွေကိုတော့ data ရင်းနိုင်ငံတွေတော်တော်လေးကိုတင်းတင်းကြပ်ကြပ်ကင်တွယ်တော့မဲ့ပုံရှိပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့ Lovely Novel လို့ရေးလာတာပါ။သူကလည်း online ကဒီ game တချို့နဲ့ပတ်သက်ပြီးတော့မကြေမနက်ကန့်ကွက်စာရေးလာတာဖြစ်ပါတယ်
။ VOA ခင်ဗျားနိုင်ငံကပြည်စည်းနေတဲ့အထက်မှာFacebook ရဲ့ဘယောကလည်းပါပါတယ်အခုလိုဂိမ်းကန်းတွေကိုကြော်ညာတာကတရားဝင်ပါရဲ့လားမြန်မာနိုင်ငံလူတွေကိုပျက်စီးစေဖို့တမင်ဖန်တီးစေလို့ဖြစ်မနေဘူးလားအခုဆိုဒီလိုဂိမ်းတွေကိုကြော်ညာတာတွေကိုမြင်နေရတော့စိတ်ထဲမှာအဆင်မပြေပါဘူးဒီလိုတွေဖြစ်နေရဆိုတော့ Facebook ကတာဝန်ရှိသူတွေကိုတရားစွဲလို့ရပါသလားဖြစ်ပေးပါခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီဂိမ်းကန်းတွေကတော့ကြော်ညာတာတရားဝင်ရဲ့လားဆိုလို့ဒီကက်ဆီနိုတို့လောင်းကစားတို့ကနိုင်ငံတကာမှာတရားဝင်ပါတယ်နော်ဒါမဲ့လေဒီလောင်းကစားကိုအထင်းကွက်မရှိရနဲ့ဒီကိုစိတ်ကိုမနိုင်မဲကစားမယ်ဆိုရင်တော့ဒီလောင်းကစားကနေပြီးတော့အခုဒီတော်ရရှင်ပြောသလိုမျိုးပျက်စီးရာပျက်စီးကြောင်းတစုံတစားအထိဖြစ်နိုင်ပါတယ် Di game ni Facebook mah pawai ni lu lah. Facebook kata awak si tu ikut dia selalu jangan main macam mau. Pasal ni sudah cuma guna biasa lu. Di naya dek awak dia awak ni ni di mah ponten biro lu lu jare ke sab sepai. Terus ni ye biasa ni kalau di depan di mana ye cuma ni sih. Alam pemu kau mau simpan ni ye di macam ni pasai ni mazi lu. Alam yang ni senap sepai. Tomorrow view in my mind, a young man than a radio season, December in a better bureau, a jam bay we went in a bureau, go on a tree, Joe, near a ship, jetty, hanging a chin in a better bureau, go on a tinny, you saw jetty, Jim Prince, our years in Jarry, so you know, tomorrow view you go, say it about Pekawa, you know. Even on a say, mess, when Bambi said viewing you stock gum, the mapima be Zamia season, so you're a bit on my face, put don't you read to any. ဖြူရင်မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဖြူရင်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါရဲ့ရှင်။ မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရီးရင်ဖွင့်စာရီးနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်မအေးသနာကြပါဗီဒီယိုကိုလည်းစာရေးကြပါအောင်နော်။သောရရှင်နေ့အားလုံးဘေးရန်ရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။ မဘီမဘေးစာများကိုမအေးသနာကျော်ကတင်ပြပြန်ကြားပေးကြတာပါအခုဆက်လက်ပြီးကမ္ဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်လက်ပြီးအိမ်မက်ဆာမတ်တရပီတီအိမ်မက်ကော်ဗစ်-19ကိုဂျပန်နိုင်ငံမှာဖွင့်လိုက်ပါတယ်ဒေါ်လာ1000ကျော်တန်းတဲ့အီတလီတင်ငယ်တွေအတုလုံမှာဆိုးရကြောင်းချီယာခံလို့ရတဲ့မိုက်ခရိုချစ်အစင်းမြင့်ချစ်ပြားတွေတတ်ထားပါတယ်ရဝါနာနိုင်ငံမှာမျက်ဝင်တွေကိုစုပေါင်းအမည်ပေး
အနိုင်ငံတိုချိုမြို့တော်က coffee site တစ်ခုမှာတော့မတက်ရပြီးတရေတမောအိတ်လို့ရမယ်နေရာလေးတွေဖန်တီးထားပါတယ်။တက္ကလအုပ်တကောင်ကနေတိုင်းမတက်ရပြီးအိတ်တယ်လို့ပဲလူတွေလည်းဒီနေ့ကိုမိနစ်20လောက်မတက်ရပြီးတရေတမောအိတ်တာကအကျိုးရှိတယ်လို့ Giraffe Port လို့နာမည်ပေးထားတဲ့မတက်အိတ်ဆောင်ကုမ္ပဏီ Koyoju Plywood Corporation က Yoshihito Nohara ကပြောပါတယ်။လူတယောက်မတက်ရစာနေရာပဲရှိတယ်ခန်းကျင်းလေးထဲမှာရှေ့မီခေါင်းမီကြောမီဝေးရတာကုရှင်တွေထားပေးထားပြီးတော့ကိုအရက်နဲ့အညီတင့်တော်သလိုရွှေ့နိုင်ပါတယ်။ခေါင်းချပြီးအိတ်လိုက်ရင်တနာရီနှစ်နာရီလောက်အတွင်းအိတ်ပျော်သွားနိုင်ပြီးနေ့လယ်နေခင်းအိတ်လောက်အကြာကြီးတည်တမောအိတ်လိုက်ရရင်ညကြအိတ်မပျော်ရမျိုးဖြစ်နိုင်တာကြောင့်မိနစ်20လောက်မတက်အိတ်နိုင်မဲ့ Giraffe Nap အခန်းလေးတွေကိုသဘောကျကြောင်း Nestle Japan ကုမ္ပဏီမန်နေဂျာ Jiro Takaoka ကပြောပါတယ်။တိုချိုမြို့တော်တဝန်း Nestle အသစ်တောက်ကော်ဖီနဲ့ဖတ်ဆက်တဲ့ဒီတမောအိတ်ကော်ဖီဆိုင်တွေဖွင့်ထားတာ2019ခုနှစ်ကလေးကဖြစ်ပြီးနာရီဝက်ကိုအမေရိကန် $5 ဒေါ်လာခွဲနဲ့ညီမျှတဲ့ဂျပန်ယန်825ယန်လောက်ဈေးယူပါတယ်။မတက်ရပြီးအိတ်ရတဲ့အတွက်ဒူးညောင်းမယ်လို့ထင်ထားပေမဲ့ထင်ထားတာထက်ပိုတက်တောင့်တက်တာရှိနေပြီးအနားရတယ်လို့ခံစားမိကြောင်းမြန်မာသုံးအချိန်မတက်ရရင်အိတ်ကြည့်တဲ့ယောက်ကပြောပါတယ်ခင်ဗျာ။
မဲခင်ပြည်သူနေဘရာစကာပြည်နယ်နော့ဖော့ခ်မြို့မှာကျွဲကြီးတကောင်ကိုကားရှိခံမှာတင်မောင်းတဲ့သူတယောက်ကိုရဲကတားခဲ့ရပါတယ်။ကျွဲတကောင်ကိုကားရှိခံမှာတင်မောင်းနေဆိုတဲ့သတင်းရတော့ကကျွဲတတိတိတကောင်လို့ပဲထင်ခဲ့တာဆိုပြီးရဲရာရှိတွေကပြောပါတယ်။တကယ်တော့ဂျိုးကြီးကြီးကားထွက်နေတဲ့ဝါတူစီအမျိုးအစားကျွဲကြီးကြီးကိုကားရှိခံမှာတင်မောင်းလာတာဖြစ်ပါတယ်။Howdy Doody လို့နာမည်ခေါ်တဲ့ဒီကျွဲကြီးကိုတင်နိုင်ဖို့ကားရှိတကားကိုဖြုတ်ခေါင်းမိုးဖောက်တာမျိုးတွေလည်းလှုပ်ထားတာကိုတွေ့ရပါလေ။နလေးမျိုးကန်လီးမာရဆိုတဲ့ရင်မောင်းရဲ့ကားနောက်ခံမှာလေးကျွဲချီပင်နဲ့ပြည်နေရပါ။ ကျွေးကြီးတင်လာတဲ့ကားကိုရဲကတားပြီးတဲ့နောက်နောက်ဒီလိုမလုံးနဲ့ဆိုပြီးသတိပေးချက်နဲ့ရေမောင်းကိုပြန်လွှတ်လိုက်တဲ့ဆိုပြီး Norfolk ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒါနဲ့ပဲရေမောင်းလည်းဒီတိုင်ကျွေးကြီးကိုတင်ပြီးတော့နလင်းမျိုးစီကိုပြန်မောင်းသွားပါတော့တယ်ရှင်။
အီတလီနိုင်ငံကကဘာကျော် cheese ဒိန်ငယ်တွေကိုစင်တူရိုးမှာအတူလိုက်ထုတ်မှာဆိုရင်တဲ့အတွက်ဒိန်ငယ်တစ်တုံးစီအတွက်ကိုပိုင်အမှတ်သားတတ်မှတ်နိုင်တဲ့အစင်မြင့် chip ပြ micro chip တွေကိုတတ်ထားပါတယ်။ဘဝတို့ကနေတစ်စင်ထုတ်လုပ်ထားပြီး12လအနည်းဆုံးကြောင်နှက်ထားတဲ့ Parmigiano Reggiano ဒိန်ငယ်ဟာမားတဲ့ cheese တစ်မျိုးဖြစ်ပြီးဒိန်ငယ်တစ်တုံးစီမှာအပြည့်အခွန်မှရှိပါတယ်။စားပွင့်တစ်ပွင့်လောက်အရွယ်ရှိတဲ့ micro chip အစင်မြင့် chip ပြလေးတွေကိုcheese တင်ငယ်အခုံမထဲမှာပြုတ်ထားမှာဖြစ်ပါတယ်အစင်းမြင့် chip ပြ micro chip ကနေတင်ငယ်ကိုဘယ်နေ့ဘယ်နေရာကထုတ်လုပ်တယ်လဲဆိုတဲ့အချက်လက်ကိုရယူနိုင်ပါပါ Parmigiano Reggiano တင်ငယ်တုံးတုံးကခက်သေးသေးတော့မဟုတ်ပါဘူး cheese တုံးက82ပေါင်လေးပြီး online ပေါ်က Amazon ဆိုင်မှာတုံးကို American Dollar 1000ကျော်အဖြစ်လက်ရှိဈေးသတ်မှတ်ထားပါတယ်ဒီလိုဈေးကြီးပြီးကဘာကျော်တာကြောင့်စင်တူရိုးမှာအတူလိုက်လုပ်တဲ့သူတွေလည်းများတာပါအခုတော့ Parmigiano Reggiano cheese ထုတ်ဝေသူတွေကဒိန်ငယ်အတုံးပေါင်း 32,000 မှာအစင်းမြင့်ချီရကန် chip ပြ micro chip တွေတက်ထားတာကြောင့်အတုပဘေးကနေရှောင်နိုင်မယ်လို့ပြောလည်ထားကြတယ်ဖြစ်ပါတယ်ခင်ဗျာ
အာဖရိကတဲ့အရှေ့ပိုင်းကရူဝမ်ဒါနိုင်ငံမှာမြောက်ဝန်ဒီစူပေါင်းပြီးတော့နာမည်ပေးကင်မွတ်တက်တဲ့ပွဲကိုကျင်းပခဲ့ပါသည်အသစ်မွေးတဲ့မြောက်ဝန်လေး23កောင်ကိုစူပေါင်းနာမည်ပေးကင်မွတ်တက်ပွဲကိုဩဂတ်စ်နောက်ပိုင်းမှာကျင်းပခဲ့တာဖြစ်ပါသည်တဘာဝတော်ရိုက်မှာမြောက်ဝန်တွေပေါများခဲ့ပေမဲ့လေရူဝမ်ဒါနဲ့ကွန်ဂိုသမ္မတနိုင်ငံတို့ကြားဆက်ဆံရေးတင်းမာမှုတွေကြောင့်တောင်ပေါ်မှာနေတဲ့မြောက်ဝန်တွေကိုထိမ့်သိမ်းဖို့ခက်ခဲနေတာပါရဝမ်ဒါ၊ယူဂန်ဒါနဲ့ကွန်ဂိုသမ္မတနိုင်ငံတို့ကြားကမီးတောင်တွေပေါ်မှာမြောက်ဝန်ပေးမဲ့ area တွေထားရှိပေမဲ့လေဒီဒေသတွေမှာလက်နက်ကင်အဖွဲ့တွေရှိနေတာကြောင့်မြောက်ဝန်ထိသိမ်းရေးလုပ်ငန်းလုပ်ကိုင်ဖို့ခက်ခဲနေပါလေ။ကွန်ဂိုသမ္မတနိုင်ငံဘက်ခြမ်းကဗီရွန်ကာအမျိုးသားဥယျာဉ်စောင့်တွေပေါ်မှာတိုက်ခိုက်မှုတွေလည်းအကြီးကြီးရှိခဲ့တာပါ။ဒီလိုခက်ခဲပြီးကြားကပဲတဘာဝတော်ရိုက်ထိန်းသိမ်းသမားတွေရဝမ်ဒါအစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ကြိုးပမ်းမှုတွေကြောင့် Veranga Massive တောင်တန်းပေါ်မှာလက်ရှိအကောင့်600ဝန်းကျင်ရှိတဲ့မြို့တုံးလူနေပါမြောက်ဝန်အကောင့်ကြီးလည်းတစစစတိုးလာနေပါတယ်ရှင်
သူကြဆံပြတဲ့ရင်တွေကိုမိုက်တန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းအချင်းချုပ်ကိုကိုသားညူကပြောပြပေးပါဦးမယ
်အမေရိကန်ပြည်တော်စုနဲ့ VNN အကြားဆက်ဆံရေးကိုအလုံးစုံပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးအဖြစ်နဲ့တိုးမြင့်လိုက်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတနင်္လာနေ့မှာတီးပြူပြောပါတယ် VNN နိုင်ငံဟာဒေသတွင်းပြိုင်ဘက်တရုတ်နဲ့လည်းအစ်မြတ်တန်တမာရေးဆက်ဆံမှုထားတဲ့နိုင်ငံဖြစ်ပါတယ်သူအနေနဲ့ခိုင်ရမာယူဆတဲ့အခုလိုဤဒွန်တရားအရေးကြီးတဲ့အချိန်မျိုးမှာဗီယက်နမ်နဲ့အမေရိကန်ဟာအရေးကြီးတဲ့မိဖက်တွေဖြစ်ကြတယ်လို့ဗီယက်နမ်မြို့တော်ဟာနွိုင်းကိုဆက်ရောက်လာတဲ့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်ဗီယက်နမ်မြို့တော်ကိုရောက်ရှိတဲ့အမေရိကန်သမ္မတကိုတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြတယ်လို့ပဲသူရောက်ရှိချိန်မှာသူပါတဲ့ကားတန်းကိုမြို့ကန်ထောင်ပေါင်းများစွာကလည်းထွက်ကြည့်ခဲ့ကြပါတယ်လူပေါင်း2000ကျော်တေဆုံးသွားခဲ့ရတဲ့ငလျင်ကြီးတောက်ကြနေကမော်ရိုကိုနိုင်ငံမှာလှုပ်ပြီးတဲ့နောက်တော့အပျက်စီးပုံကြမှာအသက်ရှင်နိုင်သေးတဲ့သူတွေကိုကယ်ဆယ်ဖို့ကြိုးစားနေကြမှာပဲပြင်အား 3.9 ရှိတဲ့ငလျင်ငယ်တက်တင်းနေမှာလှုပ်ခတ်သွားပါတယ်ပြင်အား 6.8 ရှိတဲ့အဲ့ဒီငလျင်ကြီးကြောင့်လူပေါင်း3000ကျော်ပေါ်မှာတယောက်မှုရှိလိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ကယ်ဆယ်ရေးအလုပ်တွေကနှီးကွေးနေတယ်လို့လူမှုမီဒီယာပေါ်မှာမော်ရိုကိုနိုင်ငံသားတွေကပြောနေကြပါတယ်အဆောင်အပျက်စီးတွေအောက်တူးပြီးတော့လူတွေကိုကယ်ဖို့အလွန်တရာကိုအရေးကြီးဖြစ်နေတာသိပါတယ်လို့နေစီမထားကယ်ဆယ်သမားအဖွဲ့ကိုထူထောင်သူကလည်းပြောဆိုသွားခဲ့ပါတယ်ဒီကနေ့ကျင်းပနေတဲ့ US Open အမျိုးသားဖိုင်နယ်ပွဲစဉ်မှာတော့ဆာဘီယာနိုင်ငံသားဂျိုကိုဗစ်နဲ့ရုရှားနိုင်ငံသားဒန်နီမက်ဗီဒစ်တို့ရှင်ပြန်ကစားခဲ့ကြရမှာဂျိုကိုဗစ်ကမက်ဒီဗစ်ကို 6-3-6-6-3 နဲ့ပွဲကြီး3ပွဲအပြတ်သတ်အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညစင်စင်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာတွေကတော့ Charles Tamokte, Zedip Abdulrahman တို့ဖြစ်ကြပါတယ်။ VOA American ရဲ့မနက်ပိုင်းစီစဉ်တွေကိုအဆုံးသတ်တော့မှာပါ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်တွေ Radio အတန်လွင့်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ bami.vonews.com ရဲ့ပြမဆာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်တော်တော်ရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်ထူးခြားစွာတင်ပါတယ်ကျွန်တော်တမောင်တန်းပThis program has come to you from